Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်သမ္မတနဲ့ပတ်သက်လို့အတွင်းသတင်းပေးတိုင်ကြားခဲ့သူဘသူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့သူ့ရဲ့ရှေ့နေတွေကပြောကြားနေပါတယ်။ရခိုင်ပြည်နယ်နယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့လက်ရှိနိုင်ငံရဲ့အနေအထားအရဒီမိုကရေစီမပေါ်ဆောင်နိုင်သေးလို့တိုင်းရင်းသားတွေတောင်းဆိုနေတဲ့ကိုပိုင်ပြထန်းခွင်ဖက်ဒရယ်ကိုတော့ဒီမိုကရေစီရပြီးမှဝိုင်းမိပုံဖော်ကြမယ်လို့ NND ဘက်ကပြောဆိုလိုက်ပါတယ်။ဒီပေါ်မှာတိုင်းရင်းသားတွေဘက်ကဘလို့သဘောထားအမြင်ရှိပါသလဲ
။ဒါလက်တွေ့မှာမဖြစ်နိုင်ဘူးသင်တယ်။သူ NND ပြောရတာလေ။နော်။ကျွန်တော်တို့
ဒီသတင်းနဲ့အတူဒီဟိုလုပ်ငန်းရှင်တဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတွေ့ဆုံမေးမြန်းချက်ကိုလည်းနားဆင်ရမှာပါ။နောက်လာမယ့်2022ခုနှစ်မှာကမ္ဘာဖလားဘောလုံးပွဲကာတာနိုင်ငံမှာကျင်းပဖို့3နှစ်အလိုရှိနေတဲ့ချိန်မှာပဲဒီအစာအုပ်တွေကိုဆောက်လုပ်ခဲ့တဲ့ရွှေပြောင်းအလုပ်သမားတွေလောကမရပဲဖြစ်နေကြတဲ့သတင်းအမေရိကန်ပြည်ထောင်စုမှာတော့ concept ကားပြိုင်ပွဲအကြောင်းစတဲ့နောက်ဆုံးရသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတရဲ့လောက်ရဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လိုက်ရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးခဲ့သူရဲ့ရှေ့နေတွေကသူ့အမှုတွေဘသူဘဝဖြစ်တယ်ဆိုတာအကာအကွယ်ပေးထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်စကားပြောစဉ်ပြောကြားခဲ့မှုတွေကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ဆိုပြီးသမ္မတကိုတရားစွဲနိုင်ဖို့ဒီမိုကရက်အမတ်တွေကအလွတ်တော်မှာစုံစမ်းမှုတွေကိုစတင်လုပ်နေပါတယ်။အဲဒါကြောင့်သူ့အပေါ်ဆွဆွဲသူကိုတွေးခွင့်ရှိသင့်တယ်လို့သမ္မတထရမ့်ကပြောကြားနေပါတယ်။အတွင်းသတင်းပေးတိုင်ကြားခဲ့သူနဲ့အလွတ်တော်အမတ်တွေတရားတွေးဆနိုင်မှုဒီမိုကရက်ရောရီပပ်လီကန်အမတ်တွေနဲ့ပါအစီအစဉ်လုပ်ခဲ့တယ်လို့ရှစ်နေအန်ဒရူးဘာကာဦးဆောင်တဲ့ရှစ်နေအဖွဲ့ကတနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီတိုင်ကြားသူလုံခြုံရေးကိုပြည်ထောင်စုအစိုးရကအကာအကွယ်ပေးထားတယ်ဆိုတာမဟုတ်ဘူးလို့လည်းနောက်ထပ်ရှင်းနေမတ်ဇာယီကညှင်းဆန်ပါတယ်။တမရအကြောင်းအသွင်သတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တပတ်အတွင်းမှာပိုဆိုးရင်စရာဖြစ်လာခဲ့ပြီးပိုဆိုးလာမယ်လို့မျှော်လင့်ကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့စာမိတ်တူကိုရှင်းနေအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။အတွင်းသတင်းပေးတိုင်ကြားသူဟာတချို့လိုပဲလို့သမ္မတထရမ့်ကဆိုခဲ့ပြီးအရင်တုန်းကဆိုရင်နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲမှာပဲလို့ပြောခဲ့တာကိုရှေ့နေရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီသူဘသူဖြစ်တယ်ဆိုတာသတင်းပေးနိုင်သူကိုစူးကြီးအမြောက်အများပေးမယ်ဆိုတဲ့အထိကမ်းလန်းသူတွေရှိတယ်လို့လည်းသူတို့ကပြောပါတယ်။လွှတ်တော်အမတ်တွေအနေနဲ့လည်းအဲ့ဒီသတင်းပေးတိုင်ကြားသူကိုအကာအကွယ်ပေးရေးပြောဆိုဖို့အတွက်သူ့ရဲ့ရှေ့နေတွေကတိုက်တွန်းနေပါတယ်။
ဆိုမာလီယာနိုင်ငံမှာဆိုမာလီတပ်တွေအတွက်စီးအကူအညီပေးနေတဲ့အမေရိကန်တပ်တွေအုံပြတဲ့လေတပ်အခြေစိုက်စခန်းတစ်ခုပေါ်မှာအက်ရှာဘတ်စစ်သွေးကြော်တွေကတက်ခတ်ခဲ့တယ်လို့လုံခြုံရေးသတင်းရက်ကွက်ကပြောပါရယ်။မိုဂါဒီရှုမြို့တော်ရဲ့အနောက်ဖက်ကီလိုမီတာ90လောက်မှာရှိတဲ့လိုဝါရှာဘီလာဒေသကဘော်လီတိုဂယ်ဒေသပေါ်ကိုကားနှစ်စင်းကိုစစ်သွေးကြော်တွေကအဝေးထိန်းဖောက်ခွဲဖျက်ဆီးခဲ့တာပါ။ဒေသဝန်ကြီးကနေပြီးပေါက်ကွဲတံနှစ်ခုကြားရတယ်လို့ဒေသခံသတင်းစင်မြစ်တခုကပြောပါတယ်။လေလိုက်ခြေဆိုင်စခန်းကိုသူတို့စီးနှင်းတိုက်ခိုက်ခဲ့တယ်လို့ El Shabet အဖွဲ့ကကြေညာချက်ထုတ်ပါတယ်။တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့လည်းကြေညာချက်ထဲမှာပြောပါတယ်။လေလိုက်စခန်းပရဝန်အပြင်ပိုင်းမှာတော့ဒီစစ်သွေးကြော်တွေကကားဗုံးတွေဖောက်ခွဲခဲ့တယ်လို့ဆိုမာလီစစ်တပ်ရေဒီယိုအသံလွှင့်ဌာနရဲ့ Twitter ဆာမျက်နှာပေါ်မှာဖော်ပြထားပါတယ်။ဆိုမာလီတပ်တွေနဲ့အမေရိကန်မဟာမိတ်တွေကတိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်ခဲ့တယ်လို့လည်းဆိုပါတယ်။ဆိုမာလီဆိုင်ရာအမေရိကန်သမ္မတကြီးကဒီတိုက်ခိုက်မှုတွေကိုပြစ်တင်ပြီးတော့ဒီပြန်လည်တုံ့ပြန်တိုက်ခိုက်ခဲ့တဲ့ဆိုမာလီလူမျိုးရေးတပ်တွေရဲ့ဆောင်ရွက်မှုတွေကိုချီးကျူးပါတယ်။အဲရှာဘတ်စစ်သွေးကြော်တွေရဲ့ပြစ်မှတ်တွေပေါ်မှာအမေရိကန်တပ်တွေကအဲ့ဒီလီဒါစခန်းကိုတုံးပြီးတော့တိုက်ခိုက်နေတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်ခင
်ဗျ။ရုရှားနိုင်ငံမှာဖမ်းဆီးခံရတဲ့အစိုးရဆန့်ကျင်သူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့ကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း2000လောက်ပါဝင်ဆန္ဒပြကြပါတယ်။အရင်ကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ခံထားရတဲ့မော်စကိုမြို့လယ်မှာချီတက်ဆန္ဒပြခဲ့သူတွေဟာအားလုံးပြန်လွှတ်ပေးဖို့ကြွေးကြော်ဆန္ဒပြကြပါတယ်။ အတိုက်အခံနဲ့တတိပုဂ္ဂလကိုယ်စားလှယ်ဆယောက်ထက်မနည်းကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုခဲ့တာကြောင့်ဇူလိုင်လတုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့စမှာအမြောက်များဖမ်းဆီးခံရတာပါ။အဲ့ဒီတုန်းကရဲတွေအကြမ်းဖက်ဖြိုခွင်းမှုမှာ2000ကျော်ဖမ်းဆီးခံခဲ့ရပြီးတော့အများစုပြန်လွတ်လာခဲ့ပေမဲ့12ယောက်ထက်မနည်းကိုအထူးရုံးဆိုင်ရာပုံမှန်တွေနဲ့တရားစွဲပြီးတော့တချို့ကိုထောင်ဒဏ်၄နှစ်အထိချခဲ့ပါတယ်။အမှုမစီရင်ရသေးသူတချို့လည်းဆက်လက်ဖမ်းဆီးခံရတယ်လို့တချို့ကလည်းနေအကျယ်ချုပ်ချခံထားရပါတယ်။ပြည်သူအင်အားကိုရယုံကြည်ကြည်ပြသနိုင်ရင်ဖမ်းဆီးခံရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာလနီကတနင်္ဂနွေနေ့တုန်းကဆန္ဒပြလူအုပ်ကြီးကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ဇူလိုင်လတုန်းကဆန္ဒပြပွဲတွေဟာရုရှားမှာနှစ်ပေါင်းများစွာအတွင်းအကြီးအကျယ်ဆုံးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီအချိန်ကိုဆက်ထားထိန်းထားနိုင်ဖို့အတွက်တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်။တနင်္ဂနွေနေ့ကဆန္ဒပြပွဲကိုတော့မော်စကိုမြို့တော်ဝန်ယုံကခွင့်ပြုခဲ့တာဖြစ်ပါတယ်။
ယူကရိန်းနိုင်ငံတဲ့လူပြူကြီးစိုးရေးဝါဒီတော်များများပါတဲ့နိုင်ငံသားတိုက်ခိုက်သမားတွေစီဝေးဝင်ရောက်နေတာနဲ့ပတ်သက်လို့အနောက်နိုင်ငံထောက်လိုင်းအဖွဲ့တွေကြားမှာသတိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရာဆွံ့ရောက်တွေနဲ့လူပြူကြီးစိုးရေးဝါဒီတွေယူကရိန်းကိုသွားနေကြတာဟာစီးရီးယားပြည်ပကစပိုင်းကာလာတွေဒုံကဒီနိုင်ငံသားတိုက်ခိုက်သမားတွေစီးရီးယားကိုအစုလိုက်သွားနေကြတာတွေကိုပြန်ပြီးတော့အမှတ်ရစရာဖြစ်နေပါတယ်။အဆွေအောင်မှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southern Center ကထုတ်ပြန်တဲ့သုတေသနစီရင်စာတစ်ခုရဆိုရင်တော့အမေရိကန်ပြည်သူ့ပါဝင်နိုင်ငံပေါင်း90ကလူသက်18,000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေစီကိုရောယူကရိန်းဘက်ကတပ်တွေစီကိုပါစစ်မှုတန်းဖို့အတွက်မကြခင်နှစ်ပိုင်းတွေအတွင်းကတွားရောက်ခဲ့ကြတယ်လို့ဖော်ပြပါရတယ်။ရုရှားနိုင်ငံကတွားရောက်သူအများစုဖြစ်ပြီးတော့လူသက်15,000လောက်ရှိမယ်လို့ခန့်မှန်းပါရတယ်။အများစုကဥရောပတစ်လွှာကဝင်ရောက်တဲ့လူဖြူအစွန်းရောက်တွေဖြစ်ပါတယ်။ Belarus, Germany, Georgia, Serbia နဲ့ခြားဥရောပတိုင်းပြည်တွေဘက်ကရာကနန်းချီတဲ့တပ်ခိုက်သမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေတွင်ဝင်ရောက်တွားခဲ့ကြတာပါ။ဒါကြောင့်မို့လို့လူဖြူကြီးစိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ခေါ်ချက်တရားလို့ဖြစ်လာပြီလို့စီရင်သားကဖော်ပြပါရတယ်။ယူကရိန်းနိုင်ငံတွင်ပြည်ပခါမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုတွားတဲ့ဒီနိုင်ငံသားတိုက်ခိုက်ရေးသမားတွေတဲမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်တာမို့လို့အမေရိကန်တာဝန်ရှိသူတွေကြားမှာလည်းဒီပြဿနာဟာသတိထားစောင့်ကြည့်စရာဖြစ်နေပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ25 kHz 11965 5မီတာ32 kHz 6390ည5မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်။ဒီနေ့လာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြောက်ဦးနယ်မင်းမြားမြို့နယ်တွေကနေမြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလက်ကင်ဖုန်းကနေတဆင့်အင်တာနက်ကိုအားကိုးအားထားပြုရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာဟာကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်တာနက်ပိတ်ပင်ခံရတဲ့မြို့နယ်၉မြို့နယ်အနက်၅မြို့နယ်မှာဝန်ဆောင်မှုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့လောက်ရကိုကြိုဆိုပေမဲ့ဝန်ဆောင်မှုဆက်လက်ပိတ်ထားတဲ့မြို့နယ်တွေမှာဆိုရင်ဒီနေ့စက်တင်ဘာ30ရက်နေ့အထိဝန်ဆောင်မှုပိတ်ပင်ခြင်းရပ်ပေါင်း100တရက်ရှိပြီလို့လည်းဖော်ပြထားပါတယ်။ဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအဲ့ဒီပဋိပက္ခတွေနဲ့ဆက်ဆက်နေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေကြောင့်ဒေသခံပြည်သူတွေအတွက်ထိခိုက်တဲ့ကြားကထပ်ပြီးတော့အင်တာနက်ပိတ်ပင်ခံရတဲ့အတွက်နေစဉ်လူမှုဘဝကိုအကြီးအကျယ်အခက်အခဲဖြစ်စေတယ်လို့လည်းထောက်ပြထားပါတယ်။အင်တာနက်ပိတ်ပင်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ SDG ရေရှည်တည်တဲ့နဲ့ရည်မှန်းချက်မူတွေတံမိုးတွေနဲ့လည်းဆန့်ကျင်နေတယ်လို့ဆိုထားပါတယ်။အင်တာနက်ဆက်သွယ်မှုပိတ်ပင်ထားတဲ့အတွက်စာနယ်ရိက္ခာ၊ပညာသင်ကြားရေးကျန်းမာရေးဝန်ဆောင်မှုတွေနဲ့တည်င်းအချက်အလက်ရရှိရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုဆက်လက်ထိခိုက်နိုင်တဲ့အလားအလာရှိတဲ့အတွက်အင်တာနက်ပိတ်ထားတဲ့နယ်မြေဒေသတွေမှာပြန်လည်အသုံးပြုနိုင်အောင်လို့ချက်ချင်းပြန်ဖွင့်ပေးဖို့ကုလသမဂ္ဂရန်ကုန်ရုံးကတောင်းဆိုထားပါတယ်ရှင်
။တရုတ်နိုင်ငံကအာဖဂန်ကိုစီးပွားရေးအကူအညီပေးပူးပေါင်းဆောင်ရွက်နေတာနဲ့ပတ်သက်လို့အမေရိကန်ဘက်ကမသိကြိုးကြုံပြုနေတဲ့အပေါ်မှာတရုတ်တန်ရာရှိသူကပြစ်တင်ဝေဖန်ပါတယ်။ BRI ပူးကပလန်စီမံကိန်းမှာဒီတရုတ်အနေနဲ့အာဖဂန်နဲ့ပူးပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့အစီအစဉ်တွေချထားပြီးဖြစ်တယ်လို့လည်းပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးယိုဂျန်ကပြောပါတယ်။စနေနေ့တုန်းကအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အာဖဂန်ရွေးကောက်ပွဲအတွက်လည်းကြိုဆိုပြီးတော့နှိရှိလာများပြိပခါတွေကြောင့်ယိုရင်းပျက်စီးနေတဲ့အာဖဂန်ရဲ့ညီညာရေးတည်ဆောက်မှုကြိုးပမ်းနေတာတွေကိုတရုတ်အနေနဲ့အားပေးကူညီသွားမယ်လို့လည်းသူကပြောသွားပါတယ်။တရုတ်ကအာဖဂန်တိဆောက်ရေးကြိုးပမ်းမှုတွေမှာစီးပွားရေးအကူအညီပေးဖို့ပြက်ကွက်မှုတွေရှိတယ်ဆိုပြီးတော့ဒီတောင်ပိုင်းနဲ့အလဲပိုင်းအာရှရေးအမေရိကန်ယာယီလက်ထောက်နိုင်ငံကြီးဝင်ကြီး Wills ကပြောဆိုခဲ့ပါတယ်ဒီပေါ်မှာတရုတ်နဲ့အာဖဂန်နဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုအမေရိကန်ဘက်ကလက်ရှိပြုနေတယ်ဆိုပြီးတော့တရုတ်တာမကြီးကတုံ့ပြန်သွားတာဖြစ်ပါတယ်
တရုတ်ကွန်မြူနီသမ္မတနိုင်ငံဒီချောင်းနဲ့အနှစ်90ပြည့်နှစ်ပတ်လည်နေ့မတိုင်ခင်ဒီကနေ့မှာကြာဆုံးခဲ့တဲ့တရုတ်နိုင်ငံသရဲကောင်းတွေကိုအောက်မေ့ဂုံပြူပွဲကျင်းပခဲ့ပါတယ်။တရုတ်နိုင်ငံရင်ပြင်ကအမျိုးသားသရဲကောင်းဘိမာမှာပြုလုပ်တဲ့အခမ်းအနားမှာသမ္မတရှီဂျင်ပင်ကလွမ်းသူပန်းခွေချခဲ့ပါတယ်။တရုတ်နိုင်ငံလွတ်လပ်ရေးတိုက်ပွဲနဲ့ပြည်တွင်းစစ်ပွဲအတွင်းကြာဆုံးခဲ့တဲ့သရဲကောင်းတွေဂုံပြူပွဲကိုကွန်မြူနီနိုင်ငံတီချောင်းနဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်မှာနှစ်ဆင်ကျင်းပပါတယ်။နောက်ပြန်ကျင်းပဖို့စီစဉ်ထားတဲ့အနှစ်90ပြည့်နှစ်ပတ်လည်အခမ်းအနားကြရင်တော့နျူကလ িয়ার ထိပ်ဖူးတစ်ခုထက်မနည်းတက်ဆက်နိုင်တဲ့တိုက်ချင်းပစ်ပယ်ထိန်တုံးတွေအတန်ထက်မြန်တဲ့အဝေးထိန် drone ယာဉ်တွေတိုက်လေယာဉ်တွေတန်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာတွေကိုအင်အားပြဖို့စီစဉ်ထားတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှထုတ်ပြန်ထားပါတယ်။
အိန္ဒိယနိုင်ငံမှာတော့အခုရက်ပိုင်းတွေအတွင်းမုတ်တုံမှုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ဒါဟာ1918ခုနှစ်ကတည်းကနေအခုထိစက်တင်ဘာလအတွင်းမိုးအများဆုံးအခြေအနေကိုကြုံတွေ့ရတာဖြစ်ပါတယ်။ Uttar Pradesh နဲ့ Bihar ပြည်နယ်တွေမှာမုတ်တုံမှုဒဏ်ကိုအစိုးဆုံးခံစားရပြီးတော့လမ်းတွေပေါ်မှာလှေတွေနဲ့လူတွေသွာလာနေရပါတယ်။အိန္ဒိယနိုင်ငံမုတ်တုံရာသီကဂျွန်ကနေပြီးတော့စက်တင်ဘာလအထိဖြစ်ပေမဲ့လို့ဘယ်တော့လောက်မုတ်တုံရာသီဆုတ်ခွာမယ်ဆိုတာကတော့တိတိကျကျမပြောနိုင်သေးဘူးလို့မူတည်ဥတာခန့်မှန်းသူတွေကပြောကြပါတယ်။မူးစတဲ့ရွာနေသေးတဲ့အတွက်နောက်ထပ်၄-၅ရက်လောက်ထိတော့မုတ်တုံမူဒီခါမှာမုတ်တုံဆုတ်ခွာဖို့အခြေအနေမရှိသေးဘူးလို့အိန္ဒိယမူးလေဝသညွှန်ကြားမှုချုပ်ကပြောပါတယ်။ဘီဟားပြည်နယ်မှာတော့ဒီကနေ့တင်းလာနေမူးကြီးနိုင်တဲ့အကြောင်းအနီအောင်ဆင့်သတိပေးချက်ထုတ်ထားပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူအဆောင်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးခြင်းပါတယ်။ဒီမိုကရေစီစနစ်ကိုပူပေါင်းအကောင်အထည်ဖော်ဖို့နဲ့လက်ရှိနိုင်ငံရေးအနေထားမှာတော့ဒီမိုကရေစီအစ်စ်မှန်မရသေးလို့ဒါကိုဖော်ဆောင်ပြီးမှသာတိုင်းရင်းသားတွေတောင်းဆိုနေတဲ့ကိုပိုင်ပြဌာန်းခွင့်ဖက်ဒရယ်ကိုဝိုင်းပြီးတော့ပုံဖော်ကြမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပြောခွင့်ရကပါတီတီထောင်တဲ့32နှစ်ပြည့်နှစ်မှာပြောဆိုလိုက်ပါတယ်။ဒီပေါ်မှာတော့တိုင်းရင်းသားပါတီတွေဘက်ကသူတို့ရဲ့မူလအခွင့်အရေးတွေအရင်ရဖို့နဲ့ဖက်ဒရယ်ကိုဦးစားပေးဖို့တုံ့သက်ပြောဆိုတာတွေလည်းရှိပါတယ်။တိုင်းရင်းသားပါတီတချို့ရဲ့အမြင်သဘောထားတွေကို VOA သတင်းတောက်ကိုဇော်ထက်ကစူးစီးပြီးသတင်းပေးပို့ထားပါတယ်။
1988ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာအများပြည်သူရဲ့ဆန္ဒနဲ့ကန့်ညိပြီးအခြေခံလူ့အခွင့်အရေးကိုအာမခံတဲ့စစ်မှန်တဲ့ဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာဖို့ကြိုးစားနေရလို့ပါတီ32နှစ်ပြည့်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်ဒီမိုကရေစီရပြီးမှသာတိုင်းရင်းသားရဲ့အားလုံးလူသားရဲ့ဖက်ဒရယ်စနစ်ကိုဝိုင်းပြီးပုံဖော်ကြမယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပါတီ32နှစ်ပြည့်ပွဲမှာမီဒီယာတွေကိုအခုလိုပြောခဲ့ပါတယ
်ကျွန်တော်သွားနေတဲ့ဒီမိုကရေစီရပြီရတဲ့အခါမှာဒီမိုကရေစီမီဒီယာတိုင်းမှာအလုံးစုံပေါင်းပြီးတော့မိမိတို့လူချင်းနဲ့ဖက်ဒရယ်နိုင်ငံရဲ့ပုံစံကိုအဲ့ဒီတော့မှဆွေးနွေးကြမှာဖြစ်ပါတယ်အခုလူချင်းသားတွေကိုတောင်းနေရင်တုံ့ပြန်တဲ့အမှုတွေကိုတော့အမြင်ရင်းမတိုက်ဆိုင်တာရှိတယ်ဘယ်တော့မှရှိတော့မဟုတ်ဘူးဒီမိုကရေစီရအောင်ကျွန်တော်တို့ဝိုင်းပြီးတော့အားကောင်းအောင်လုပ်တယ်ပြီးဆက်ရစနစ်ကိုဝိုင်းပြီးတော့ပေါ်ကြောင်း
ရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ပါတီဌာနချုပ်မှာစက်တင်ဘာ29ရက်နေ့ကပါတီတည်ထောင်ခြင်း32နှစ်ပြည့်အခမ်းအနားမှာဒေါက်တာမျိုးညွန့်ကအဲ့ဒီလိုပြောကြားခဲ့ရပါ။အာနာယအန်အေဒီပါတီပြောခွင့်ရဒေါက်တာမျိုးညွန့်ပြောသွားရတဲ့ပုံမှာတိုင်းသားတွေဘက်ကသဘောထားကွဲလဲရလဲရှိပါတယ်။ပြည်နယ်တွေအစုအဖွဲ့သဘောတူညီမှုနဲ့လွတ်လပ်ရေးကိုရခဲ့ပေမဲ့ပြည်နယ်တစ်ခုချင်းစီရဲ့လွတ်လပ်မှုကိုမျက်ခြေပြခဲ့လို့မြန်မာနိုင်ငံရဲ့အနှစ်90ကျော်နိုင်ငံရေးမှာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာလို့တိုင်းသားပါတီတွေကပြောပါတယ်။ဗမာတိုင်းသားအများစုကကိုပိုင်ပြဋ္ဌာန်းခွင့်ကိုအထိုက်လျောက်ယာပြီးသားဖြစ်တဲ့အနေအထားမှာဒီမိုကရေစီစနစ်ကိုသွားရဟာမှန်ကန်နိုင်ပေမဲ့တိုင်းရင်းသားမျိုးနွယ်စုတွေကတော့ကိုပိုင်ပြဋ္ဌာန်းခွင့်ကိုဒီနေ့အထိမရသေးတဲ့အတွက်ဒုတိယနိုင်ငံသားအနေအထားဖြစ်နေကြောင်းပြောကြတာလည်းရှိပါတယ်။လူမျိုးစုတွေရဲ့ရပိုင်ခွင့်ကိုလစ်လျူရှုပြီးဒီမိုကရေစီလိုနိုင်ငံရေးစနစ်တွေကိုအရင်ဦးတည်ရာဟာမှားယွင်းနေရလို့ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာက VOE ကိုပြောပါတယ်
။ဖြစ်တဲ့နာကပေါ့နော်။ Self determination ဆိုတဲ့ကိုယ်ပိုင်ပြဌာန်းခွင့်မှာတို့နိုင်ငံရေးပါတယ်၊စီးပွားရေးပါတယ်၊လူမှုရေးပါတယ်၊ရည်ကြီးမှုပါတယ်။ကိုယ်ပိုင်ပြဌာန်းခွင့်ဆိုတဲ့ဟာကဒီမျိုးနွယ်စုတွေရဲ့ပေါ့နော်။မူရင်းအခွင့်အရေးဖြစ်တယ်။အဲဒီဟာကိုအကောင့်တွေဖော်ပြီးမှတို့ဟိုဒီမိုကရေစီလားရေရှင်စနစ်လားနောက်ကအနာရှင်စနစ်လားအဲ့လိုမျိုးကျွန်တော်တို့ကပြန်ပြီးတော့မှသွားမယ်ဗျအခုကစနစ်တွေကိုအရင်အကောင့်တွေပေါ်တယ် self determination ကိုနောက်မှဆိုတဲ့အခါကျတော့ဒီကနေ့ဒီကိုပိုင်ပြဋ္ဌာန်းခွင့်လိုအပ်နေတဲ့ဒီမျိုးနွယ်စုတွေကနိုင်ငံရေးရမချီလဲမှုတွေဖြစ်တယ်ဖြစ်လို့ပဲဒီလက်စစ်ဖြစ်လာပါဘောနော်နိုင်ငံရေးရစနစ်တွေကိုအတင်းအကောင့်တွေပေါ်တာကအခြေအနေကမမှန်ကန်ဘူးပေါ့နော်
လက်ရှိမှာပြည်အောင်စုညီညာရေးညီလာခံကိုပြန်ဆနိုင်ဖို့အစိုးရကကြိုးစားနေပါတယ်တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက် NLD ကိုမျှော်လင့်ထားခဲ့ပေမဲ့တိုင်းရင်းသားတွေနဲ့မဟာမိတ်ဖြစ်မလာခဲ့ကြောင်းတိုင်းရင်းသားပါတီတွေကဝေဖန်ကြရလဲရှိပါတယ်လက်ရှိသွားနေတဲ့နိုင်ငံရေးမှာ Federal စနစ်နဲ့အလှမ်းဝေးကွာလာရဲ့လို့မြင်ကြောင်းချင်းဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌစလိုင်းငိုင်စားကပြောပါတယ
်ဒါလက်တွေ့မှာမဖြစ်နိုင်ဘူးတင်တယ်သူ NLD ပြောတဲ့ဟာလေနော်ကျွန်တော်တို့1948တုန်းကလည်းအဲ့လိုပဲဖက်ဒရယ်တည်ဆောက်မယ်ဆိုတော့ဒီမိုကရေစီအရင်ဦးတည်ပြီးတော့တည်ဆောက်ခဲ့လိုက်တာဖက်ဒရယ်နဲ့ပူပူဝေးသွားတယ်ဆိုတော့လက်တွေ့မှာလုတ်ဖို့လို့ဆိုတိုင်းပြည်တကယ်ကငြင်းချမ်းစီခြင်းတယ်ပြည်သူစငြင်းချမ်းစီခြင်းတော့ဖက်ဒရယ်တော့ဒီမိုကရေစီတပြိုင်တည်းလောက်ရမှာအထူးသဖြင့်တော့ဖက်ဒရယ်ကိုဥစားပြေးလုပ်လိုက်ရင်ဒါဖက်ဒရယ်နိုင်ငံမှာဒီမိုကရေစီမရှိလို့မရဘူးလေကို NLD ပြောရတာကကျွန်တော်ယူဆတာကတော့ဒီမိုကရေစီဆိုတာအများစုကဆုံးဖြတ်တာဆိုတော့ NLD အများစုရအောင်ကိုပဲဦးတည်ပြီးတော့သူမင်းအများစုအနိုင်ရအောင်သူပြန်ကတိပေးတယ်လို့ပဲယူဆတယ်အဲ့ဒါ
မကြသေးခင်ကလည်း NLD ပါတီဟာသူ့ရဲ့ဗဟုကော်မတီအစည်းအဝေးမှာတိုင်းရင်းသားရေးရာကော်မတီကိုဖွဲ့စည်းခဲ့ပါတယ်အာဏာရပါတီဟာတိုင်းရင်းသားပါတီရေးနဲ့ညှိနှိုင်းဆွေးနွေးရပုံစံမဟုတ်ဘဲတည်ကြားကော်မတီဖွဲ့လိုက်တာဟာဖက်ဒရယ်ပြည်အောင်စုနဲ့ပူအလန်းဝေးကွာသွားရဲ့လို့တိုင်းရင်းသားပါတီရေးဘက်ကပြောပါတယ်
ကိုယ်စောထပ်ပါရှင်ဆက်ပြီးတော့ကုလသမဂ္ဂကရွေးချယ်ချီးမြှင့်တဲ့ဆုကိုမြန်မာနိုင်ငံသားလုပ်ငန်းရှင်ချီးမြှင့်ခံရတဲ့အကြောင်းဆက်သွယ်စုံစမ်းတွေ့ဆုံမေးမြန်းချက်ကိုတင်ပြပေးကြပါမယ်။2019ခုနှစ် SDG Pioneer ဆုရှင်နေထဲမှာတော့မြန်မာနိုင်ငံသားလုပ်ငန်းရှင်တဦးဖြစ်တဲ့ကိုစောရဲနောင်လည်းပါဝင်ပါတယ်။ကုလသမဂ္ဂ Global Compact အဖွဲ့ကနေရွေးချယ်ချီးမြှင့်တဲ့ဒီနှစ်အတွက် Sustainable Development Goals Pioneer ဆုကိုတော့မြန်မာနိုင်ငံသားလုပ်ငန်းရှင်တွေကပထမဦးဆုံးအကြိမ်ဖြစ်တဲ့ရွေးချယ်ဆုချီးမြှင့်ခံရတဲ့ကိုစောရဲနောင်ဟာဆိုရင်ရွှေတောင်ညိုကြီးကုမ္ပဏီ Limited ကိုပူးတွဲတည်ထောင်သူတဦးဖြစ်ပါတယ်။တမယိုးကြနီလန်းတွေကနေခွဲထုတ်ပြီးတော့ကြက်ဥထုတ်လုပ်ရေးလုပ်ငန်းစလုပ်ဖြစ်တာကနေပြီးတော့အခုလိုမျိုးကုလသမဂ္ဂရဲ့အတိမတ်ပြုစုချင်းမြင့်ခံရတဲ့ကိုဇော်ရဲနောင်ကိုနယူးယောက်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်
။ကိုဇော်ရဲနောင် VOE ကိုတွေ့ဆုံမေးမြန်းပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အကိုကြီးကျေးဇူး
ပါ။အမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်တော့ကိုဇော်ရဲနောင်ဒီကဒီကိုလာတဲ့ခီးစဉ်ကဒီ2019 SDG Pioneer ဆုပေါ့နော်။United Nations Global Compact ဆိုတဲ့ကုလသမဂ္ဂလောက်ကံဖွဲ့စည်းကပေးတဲ့ဆု SDG ဆိုတော့ Sustainable Development ကိုကျွန်တော်တို့ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ဆန်ရည်မှန်းချက်များဟိုရှေ့ဆောင်ရှေ့ရွယ်ဖော်ဆောင်မှုတွေကတဦးပေါ့10ဦးထဲမှာနိုင်ငံတကာ10ဦးထဲမှာတဦးဆုရတဲ့လူနေနဲ့ကျွန်တော်သိထားပါတယ်ဆိုတော့ကိုစော်ရဲနောင်ကိုပေးတဲ့ဆုအမျိုးအစားကဘာဆုအမျိုးအစားပါလဲ
ကျွန်တော်ရခဲ့တဲ့ဆုကတော့ဒီ SDG Pioneer 2019 Advancing Local Livelihood ပေါ့ကျေးဇူးတရားမှာရှိတဲ့ပြည်သူတွေရဲ့ဘဝတိုးတက်လာအောင်တို့ပေးနိုင်ခဲ့တဲ့အတွက်ဆိုပြီးကျွန်တော်ပေးတာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့ဒီ viewing check တွေလုပ်တဲ့အခါမှာကြီးလက်တွေကပြည်သူတွေကိုနည်းပညာတွေငွေကြေးတွေပြီးတော့ marketing အာမခံပေးတယ်အဲ့အာမခံပေးရတဲ့နောက်ဆက်တွဲကြလက်ကဘာဖြစ်လဲလူကြီးလက်တွေကမှရှိလူတွေပုံမှန်ငွေရလာတယ်အဲ့ model လေးကဒီမြန်မာနိုင်ငံမှာတမကတကဘာလုံးမှာတုံးလို့ရတဲ့ဒီစံပြုတ်နိုင်တဲ့ model လေးတစ်ခုဖြစ်တယ်လို့ဆိုတော့ယုံကြည်လို့ကျွန်တော်ဒီစုပေးတာဖြစ်ပါတယ်ခင်ဗျာ
ခုနကကိုစိုးရဲအောင်ပြောတဲ့ထဲမှာ free range ဆိုပြီးတော့ပါသွားတယ်ဘာလို့ဆိုလို့ဒါပါလဲ
ဟောကျွန်တော်ကတော့ကြက်တီကိုကျွန်တော်လောင်ရင်ထဲမှာထည့်မှာမွေးတော့ခင်ဗျာမွေးတော့မြေကြီးပေါ်မှာကျွန်တော်လွတ်ချောင်းပြီးမွေးရစနစ်နဲ့မွေးတာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစုကကျွန်တော်သိထားသလောက်ကျွန်တော်တို့ဖတ်ထားသလောက်မြန်မာပြည်ကရတဲ့လုပ်ငန်းရှင်တွေထဲမှာကိုစော်ရဲနောင်ကပထမဦးဆုံးလို့ကျွန်တော်တို့သိထားတာဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာမြန်မာနိုင်ငံကိုပထမဆုံးကျွန်တော်ရတာပါခင်ဗျာ
ဟုတ်ကဲ့ဒီစုပြီးတာတော့ကြာပြီပေါ့
ဟုတ်ကဲ့ဒီစုပြီးတာကကျွန်တော်သိသလောက်တော့9နှစ်လောက်ရှိပြီခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီစုရတဲ့ရတဲ့လို့သိရတဲ့အချိန်မှာဘယ်လိုခံစားရလဲ
ပထမဆုံးကတော့ကွယ်ဒီစုကိုကျွန်တော်ရလိမ့်မယ်လို့မထင်တာဘူးဟိုပထမဆုံးကျွန်တော်ဒီရရှိကြောင်းအီးမေးလ်နဲ့လမ်းပို့တဲ့အခါမှာနေ့ရက်ပထမကျွန်တော်မယုံကြည်နိုင်ဘူးဟုတ်ကဲ့ဟုတ်ရဲ့လားအီးမေးလ်များမပို့ရလားဟုတ်နောက်တော့မှတကယ်ဟုတ်တယ်ဆိုတော့ဒီအချိန်မှာပထမဆုံးကကျွန်တော်အရန်ဝမ်းသာတယ်ဝမ်းသာတယ်ဆိုတော့ဘာအတွက်လဲဆိုတော့ကျွန်တော်နဲ့အတူလက်တွဲပြီးလုပ်ခဲ့တဲ့လေသမားတွေသူတို့တွေဒါဟာအရန်ကို motivation ဖြစ်စေတယ်ကျွန်တော်နဲ့ကွန်မန်ဒိုချင်းပေါ်ကျွန်တော်နှစ်ယောက်တူလုပ်တာကျွန်တော်နှစ်ယောက်ဒီလူငယ်နှစ်ယောက်ယောက်လာတယ်ကြီးလက်တီတောင်ယောက်လာတယ်သူတို့ဒီ free range ကြောင့်နေပြောတယ်ပြောတဲ့ခါမှာသူတို့ကျွန်တော်ကိုဂျုံကြည့်ခဲ့လို့သူတို့တောင်းလက်လုပ်ခဲ့တာတကယ်တော့ဒီစုကသူတို့အတွက်တကယ်ကိုရည်ရွယ်တယ်လို့ကျွန်တော်ယုံကြည်တယ်အဲဒီကြောင့်ကျွန်တော်ဒီစုကိုလာကြည့်ကိုယူရမယ်ဒီစုလောက်ချင်းကကျွန်တော်ကြွားသားတွေကျွန်တော်ကိုယုံကြည်တဲ့လူတွေအတွက်လာလို့ဖြစ်ပါတယ်ခင်ဗျာ
။ဆိုတော့ဒီစုရတာကကိုကလည်းပထမဦးဆုံးရတဲ့စုကိုလှုပ်ဆောင်ချက်ကိုလည်းဒါအတိမတ်ပြုတာပေါ့နော်။အဲ့လိုပဲခုနကဇော်ရဲနောင်နဲ့ဒီရွှေတောင်ညိုကြီးကုမ္ပဏီလီမိတက်ကိုစပြီးတည်ထောင်လူသူဖြစ်တဲ့ကိုမန်သူရှိကိုဇော်ရဲနောင်နဲ့ကိုမန်သူရှိတို့ရဲ့စတင်လှုပ်ဆောင်အကောင့်တွေဖော်မှုဖြင့်ဒီမှာပါဝင်တဲ့လေသမားတွေရဲ့အားထုတ်မှုနဲ့ဒီစုကရတာပေါ့နော်။ဆိုတော့ ဒီစုရသွားပြီးတဲ့နောက်ပိုင်းမှာကိုဇော်ရဲအောင်တို့ကိုမန်ဒိုရှိန်တို့ရဲ့ရွှေတောင်ညူကြီးကုမ္ပဏီလီမိတက်လုပ်ငန်းတွေပေါ်မှာဘလို့ထောက်ကူဖြစ်စေနိုင်မလဲ
အဓိကတော့ဗျာကျွန်တော်တို့မှာတတိယတာရတာတော့ကျွန်တော်လေသမားတွေအလုံးအရင်တက်ကြောက်ပါတယ်ကျွန်တော်တို့ကလည်းအရင်တက်ကြောက်ပါတယ်ကျွန်တော်တို့ဒီမှာပို့ပြီးတော့အကျိုးစစားနဲ့လိုရတော့မယ်ဆိုတော့ကျွန်တော်တို့အားရှိသွားစေနောက်တစ်ခါကျတော့ကျွန်တော်တို့မှာတာဝန်ယူမှုပိုပါတယ်ကျွန်တော်လက်ရှိလုပ်နေတဲ့စနစ်တွေပိုကောင်းတဲ့စနစ်တွေနဲ့ကျွန်တော်လုပ်ဖို့အတွက်ကျွန်တော်တာဝန်ယူမှုရှိပါတယ်အဓိကတော့ဒီ motivation နဲ့တာဝန်ယူမှုကကျွန်တော်လက်ငင်းရလိုက်တဲ့အကျိုးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဆိုတော့အားပူဖြစ်သွားစေရပါဘောနော်ကိုတိုင်းရောကိုနဲ့ပတ်သက်ဆက်ဆက်ပြီးတော့ဥပပေါင်းပေါင်းပေါင်းပြီးတော့လှူဆောင်နေတဲ့လေသမားတွေတော့ကိုဒီဥစားကတွန်းအားပေးတဲ့ခွန်အားပေးတဲ့စုတစ်ခုဖြစ်သွားတာပေါ့နော်
ဟုတ်ပါတယ်ခင်ဗျာ
ဒီစုထဲမှာသူကခုနပြောတဲ့ဒီခိုင်မာတဲ့ဘုံစုတဲ့ဆန်ရင်မှန်းချက်သတ်မှတ်ချက်တွေက9ချက်နဲ့ကိုက်နေတယ်ဆိုပြီးတော့အဓိကဘယ်ချက်တွေကကိုဇော်ရဲအောင်လုပ်နေတာလဲအဓိကကိုက်နေတယ်လို့ပြောလို့ရတယ်
အဓိကတော့ကိုကြီးကျွန်တော်တို့ကဒီကျွန်တော်တို့ business model ကခြေလက်တန်းမှာရှိတဲ့စင်းရဲမှု short ချရေပေါ့ short ချရေကိုကျွန်တော်ကအများကြီးထောက်ကူပေးတယ်အဓိကပုံမှန်နေ့စဉ်ဝင်ငွေရကျုပ်ဆိုတာကနေ့တိုင်းဥနေတဲ့မျိုးဆိုနေ့တိုင်းဥနေတော့နေ့တိုင်းပတ်စံရတယ်နေတိုင်းဝင်ဝေးရတယ်နောက်ပြီးတော့ဝါချင်းလေးတွေကျွန်တော်လုပ်တယ်ဝါချင်းလေးဆိုတာအမျိုးသမီးတွေရခိုင်းတယ်ဟိုကျန်တဲ့ equity မှာလည်းကျွန်တော်ကအကိုက်ညီသွားတယ
်မျိုးသားရောလို့ရတယ်
မျိုးသားကလည်းကြက်မွေးမယ်မျိုးသမီးကလည်းချင်းလုပ်မယ်အဲ့ဟာပြင်ရွာသားတခြားရွာသားတွေကလည်းပေးပြောင်းသားနေဝိုင်းဆိုင်ကြတယ်အဲ့တော့ဒီ business
ကျက်စာ
တွေပေါ့အဲ့တော့ဒီဟာလေးအားလုံးခြုံကြည့်လိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့ sustainable development goal ပေါ့လေဒီအဲ့အရာတွေအားလုံးလုံးဝကိုက်ညီနေတဲ့အကြောင်းကျွန်တော်တို့ဒီလိုယူဆတာဖြစ်ပါတယ်ခင်ဗျဟုတ
်ကဲ့ကိုဇော်ရဲနောင်ကလို့ပြောရူတွေ့ဆုံမြန်မြန်ပြောရဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်လည်းအခုကျေးဇူးတင်ပါတယ်ခင်ဗျာ
ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်လာမယ့်2022ခုနှစ်မှာကမ္ဘာဖလားဘောလုံးပွဲကိုကာတာနိုင်ငံမှာကျင်းပဖို့၃နှစ်အလိုမှာပဲအားကစားယူနေအဆောက်အုံတွေဆောင်လုပ်ခဲ့ကြတဲ့ရွှေပြောင်းအလုံသမားအများအပြားကတော့လနဲ့နှစ်နဲ့ချီပြီးအလုံလုပ်ခဲ့ကြရပါမယ်လူအားကမရပဲဖြစ်နေကြပါတယ်တချို့ဆိုရင်တော့လူအားကမရပဲဌာနေပြန်သွားကြရတာမျိုးတွေရှိနေတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့ MFST International ကပြောဆိုလိုက်ပါတယ်2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲမတိုင်ခင်တုန်းကကာတာနိုင်ငံအနေနဲ့လက်တွေ့ကျတဲ့အပြောင်းအလဲတွေပေါ်ဆောင်နိုင်ရေးကမ္ဘာဖလားအဖွဲ့ချုပ်ဖီဘာနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကပို့ပြီးတော့ဖိအားပေးဖို့ကိုလည်း AI ဖွဲ့ကြီးကတောင်းဆိုလိုက်တာပါ Henry Richway ရဲ့သတင်းဆောင်ပါကိုအခြေခံပြီးမတ်သိန်ကြီးထိုက်ကတင်ပြထားပါဗျ
2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုကာတာနိုင်ငံမှာလက်ခံကျင်းပခွင့်ရခဲ့ပြီးနောက်မှာတော့ဒေတာရင်းကရွှေပြောင်းအလုတ်သမားတွေရဲ့အတ္တိဒုက္ခတွေအပေါ်ပိုပြီးအာယုံဆိုင်လာကြပါတယ်ဒီအလုပ်သမားတွေတဲ့ကအများပြားဟာဆိုရင်အားကစားယုံတွေအခြေခံအဆောက်အုံတိဆောက်ရေးတွေမှာလက်ရှိလုပ်ကင်နေကြတာပါလုံအားကမပေးတာမျိုးညံ့ဖြစ်တဲ့နေထိုင်မှုအခြေအနေအန်ဒီအချစ်တဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေအပေါ်မကျေနပ်ချက်တွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပါတယ်ကမ္ဘာတဝန်းကဝေဖန်မှုတွေထွက်လာပြီးနောက်မှာတော့ကတ္တာဆုရက2018ခုနှစ်မှာရွှေပြောင်းအလုသမားအခွင့်အရေးတွေကိုပြင်ဆင်ပေးဖို့သဘောတူခဲ့ပြီးအလုသမားအငင်းပွားမှုတွေကိုဖြေရှင်းဖို့ကော်မတီတွေဖွဲ့စည်းခဲ့တယ်လို့အလုရှင်တွေကိုဥပဒေချောင်းအရတိုင်တန်းလိုတဲ့အလုသမားတွေကိုပံ့ပိုးပေးရေးအာမခံရန်ပုံငွေတရက်ကိုလည်းမှတ်တည်ခဲ့ပါတယ်အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကမေရိုမာနိုးစ်ကအခုလိုပြောပါတယ
် Things on paper look great however the reality on the ground once they do not get their way
ပြတ်တန်းချက်တွေကတော့ကောင်းပါတယ်ဒါပေမဲ့လက်တွေ့မှာရောက်တော့အလုသမားတွေလှုပ်အားကမရပါဘူးနောက်ပြီးအမှုဖွင့်ရင်လည်းတရားစီရင်မှုကကြာလွန်ပါတယ်တရားရုံးဆုံးဖြတ်ချက်ကြဖို့က3လကနေ6လအထိကြာပါတယ်ဒါပြီးသွားရင်လည်းငွေရမရမသိကြပါဘူးအလုသမားတွေကတော့အရှုံးပေးပြီးငွေအဆုံးခံပြီးဌာနေပြန်မလာဒါမှမဟုတ်ရင်တော့ငွေရလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကာတာမှာပဲဆူဆူရွရွာအခြေအနေနဲ့ဆက်နေဖို့ပါပဲ
ကတ္တာနိုင်ငံမှာရွှေပြောင်းအလုသမားနှစ်တန်းနီးပါးရှိပြီးအများစုကတောင်အာရှနဲ့အာဖရိကဒေသကဖြစ်ပါတယ်။ဆောက်လုပ်ရေးနဲ့တန်ရှင်းရေးအလုပ်ကံကဏ္ဍကအေဂျင်စီ၃ခုအတွက်အလုပ်လုပ်နေတဲ့ရွှေပြောင်းအလုသမား2000ကျော်ရဲ့အခြေအနေတွေကို Amnesty ကလေ့လာခဲ့တာပါ။ဒီအေဂျင်စီတွေကဗန္ဒာရေးအခက်အခဲတွေကြောင့်လို့ဆိုပြီးစီမံကိန်းတွေမပြီးခင်နဲ့အလုပ်စာချုပ်တွေတက်တန်းမကုန်ခင်မှာပဲလုံအားကမပေးတော့ပါဘူး။ရောကြီးနှိမ်ငယ်ရပြီးနောက်အလို့သမားအများစုကတော့အင်ကိုငွေမပါပဲပြန်သွားကြရပါတယ်။ Amnesty International ကမေရိုမာနိုးစ်ကအခုလိုဆက်ပြောပါတယ်
။ They are not paid. They have interest loans back home which
သူတို့လောအားကမရကြပါဘူး။နောက်အိမ်မာကလည်းအတိုးနဲ့ငွေချေးထားတာရှိနေတော့အကျွေးတွေရှိနေပါတယ်။ ကာတာမှာလှူအားကမရလဲသူတို့မပြန်နိုင်ကြပါဘူးဒါကြောင့်လျှက်စင်မီမရှိရေမရှိစားစရာမရှိတဲ့စခန်းတွင်းမှာဖြစ်တယ်လို့နေထိုင်ကြရပါတယ်
ကတားဆွေရကတော့သူတို့ဘက်ကလက်တွေချတဲ့ဖြစ်ဖြစ်ပြောင်းလဲရေးလုပ်ခဲ့ပြီးရွှေပြောင်းအလုပ်သမားတွေအလုပ်ရှင်ထံကလိုအပ်ကရဖို့လဲဂျားဝင်ကူညီပေးနေတယ်လို့ပြောပါတယ်တရားသူကြီးတွေအနေနဲ့ကော်မတီကြားနာမှုတွေကိုမြင်မြန်ပြီးအောင်လုပ်ဖို့အရေးတကြီးလိုအပ်ပြီးရော်ကြီးရန်ပုံငွေအလွန်လောက်ရှိဖို့လဲ Amnesty ကပြောဆိုထားပါတယ်2022ခုနှစ်ကမ္ဘာဖလားပွဲပြီးသွားရင်ကမ္ဘာရဲ့အာရုံစိုက်မှုပျောက်သွားမှာကိုလဲအဖွဲ့ကစိုးရိမ်နေတာပါမေရိုမာနိုစ်ကအခုလိုဆက်ပြောပါတယ
် If things are not changing within the maximum next year
အလွန်ဆုံးနောက်နှစ်အတွင်းမှာမှအပြောင်းလဲတွေမဖြစ်လာဘူးဆိုရင်တော့စနစ်ကိုပြောင်းနိုင်မယ့်အခွင့်အလမ်းမရှိတော့ဘူးလို့ထင်ပါတယ
်ဆောက်လုပ်ရေးလုပ်ငန်းတွေအပြီးသတ်တော့မယ့်အချိန်မှာပဲဝန်ဆောင်မှုနဲ့ခီးသွွာလာရေးလုပ်ငန်းတွေအတွက်ရွှေပြောင်းအလုပ်သမားအမျိုးသားတွေနေရာမှာအမျိုးသမီးလုပ်သားတွေအစားထိုးဝင်ရောက်လာနိုင်ပြီးသူတို့အပေါ်မှာလည်းခေါင်းပုံဖြတ်အမျက်ထုတ်ခံရနိုင်ခြင်းရှိနေတယ်လို့ Amnesty International အဖွဲ့ကြီးကခန့်မှန်းထားပါတယ်ရှင်
။မတ်သိန်ကြီးထိုက်ပါရှင်။ဆက်ပြီးတော့ဒီဇိုင်းသစ်တွေပြတာတဲ့ American ကကားပြိုင်ပွဲသတင်းကိုတင်ပြပေးကြပါတယ်။ American ပြည်တော်စု Los Angeles မြို့ကတီထွင်စမ်းသစ်တဲ့ Concept ကားပြိုင်ပွဲဟာဆိုရင်တော့ဤပညာနဲ့ပုံစံဒီဇိုင်းအစမ်းတွေပြတာတဲ့ပွဲဖြစ်ပါတယ်။ဒီကားတွေရဲ့အများစုဟာဝယ်ယူသုံးစွဲသူတွေစီကိုရောက်မှာမဟုတ်ပေမဲ့လည်းဒီဇိုင်းအသစ်စမ်းတွေပြတာလေးရှိတဲ့ New York Fashion ပြပွဲလိုမျိုးကားထုတ်လုပ်သူတွေနဲ့ဝယ်ယူသူတွေအားရအတူယူနိုင်စေဖို့ဖြစ်ပါတယ်။ Guinea Dulof ကိုယ်တိုင်တွားရောက်ပြီးတော့သတင်းယူထားတာကိုတော့ကိုငိမ့်ချန်ကပြောပြပေးပါရှင်
။ပထမအဆုံးတီထွင်စမ်းတဲ့ Concept ကView It Wine Job ကို1938ခုနှစ်က General Motor ကုမ္ပဏီကတည်ဆောက်ခဲ့ပြီးဒီဇိုင်နာက Harley Arbor ဒီကားမှာပထမအဆုံးအနေနဲ့ရှေ့မီးကြီးကိုအပြင်ဘက်မှာတက်တက်တွဲထားရမယ်အစားကားရှေ့ခေါင်းထဲမှာမြုပ်နှံထည့်သွင်းခဲ့ပါတယ်။နောက်ပြီးအဲ့ဒီအချိန်တုန်းကခေတ်ရှေ့ပြေးလွတ်နဲ့လက်စင်နဲ့အဖွင့်ပိတ်လုပ်တဲ့ကားပရင်းပေါက်တွေကိုလည်းထည့်သွင်းခဲ့ပါတယ်။ဒီကားပိုင်ရှင် Gary Well က
This was the very first design.
ဒီကအစောဆုံးဒီဇိုင်နာကားဖြစ်ပါတယ်။ဒါကိုဖန်တီးပြီးအနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကိုပြထားတာပါ။ဒါတွေကိုကြည့်ပြီးဒါလေးကိုကြိုက်တယ်။ဒါလေးတွေကိုလိုချင်တယ်လို့ပြောနိုင်တော့မှာပါ
။ View It Wine Job ကားဟာအင်ဂျင်နီယာတွေကြီးပဲဖန်တီးထားတာမဟုတ်ပဲဒီဇိုင်နာတွေဖန်တီးထားတဲ့ကားပါ။ရည်ရွယ်ချက်ကတော့စွမ်းဆောင်ရည်ထိရောက်မှုကို style နဲ့ပေါင်းစပ်ပေးချင်တာပါ။ဒီနေ့ခေတ်180ကျော်ပြီးတဲ့အချိန်မှာတော့ Lotus Evija မျက်စစ်ပြိုင်ကားထုတ်လုပ်သူတွေဟာကားပုံစံနဲ့အသုံးဝင်မှုပေါင်းစပ်တာကိုပြည့်စုံအောင်စူးစမ်းနေကြသေးပါဒီလျှက်စစ်ကားဟာတုံညာကနေ100ကီလိုမီတာကို3စက္ကန့်အတွင်းအချိန်မြင့်နိုင်ပြီးတော့အမြန်ဆုံးတစ်နာရီကို320ကီလိုမီတာနှုန်းနဲ့မောင်းနိုင်ပါတယ်ဒါမျိုးတွေစွမ်းဆောင်နိုင်ဖို့အတွက်ကတော့ကားကိုပော့ပါပြီးလေတိုးတာနည်းအောင်ပုံစံထုတ်ထားရပါတယ် Russell ကားက Lotus Evija ကားဒီဇိုင်နာပါ
The way we've done it on this ဒီကားကိုပုံစံထုတ်ဖို့ကျွန်တော်တို့လုံဆောင်ခဲ့တာတွေကစိတ်ဝင်စားစရာကောင်းပါတယ်ပြိုင်ကားတွေကနေဘလို့အတူယူထားတယ်လဲဆိုတာနဲ့အပြစ်မဲ့ချမ်းကားကိုယ်တွေပေါ်ရောကားတွေကိုပါလေတိုးတာကိုဘလို့စီမံရတယ်လဲဆိုတာကျွန်တော်ပြောချင်ပါတယ
် Lotus Evija ကားကိုအများကြီးထုတ်မှာမဟုတ်ဘူးလို့ပြောထားပေမဲ့လည်းအစီး130လောက်တော့ထုတ်မယ်လို့ကုမ္ပဏီကပြောပါတယ်အထူးအနေနဲ့ပြသထားတဲ့ Model Cycle တချို့လည်းပါဝင်ပါတယ် Zeus Radial V8 ရဲ့ Cycle ကိုGuttis Motorcycle ကုမ္ပဏီကပြသထားပြီးသူ့ဘက်ထရီဟာမြို့ရင်းမှာဆိုရင်ကီလိုမီတာ200လောက်သွားနိုင်ပြီးတော့မြို့ပြင် Highway ဘက်ဆိုရင်တော့ကီလိုမီတာ100သွားနိုင်ပါတယ်။သူ့ရဲ့အားသာချက်ကတော့အတန်တိတ်ဆိတ်တာပါ။ Guttis Motorcycle ကုမ္ပဏီ CEO Matthew Chambers က
We do live in a world
ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးမှာလူတွေကသတင်းချက်လက်တွေနဲ့မွန်းချက်နေပြီးတော့ဝယ်တဲ့သူတွေအတွက်ဒီ Guttis Cycle ကိုစီးရတဲ့ရတာကဒီမွန်းချက်မှုတွေကိုလွန်မြောက်ပြီးသူတို့ရင်ထဲကဖြစ်နေတာဒီပြန်လည်ခံစားနိုင်မှုဖြစ်ပါတယ်
။တီထွင်စမ်းသစ်တဲ့ concept ကားတွေဟာအနာဂတ်မှာဘာဖြစ်လာနိုင်တယ်လဲဆိုတာကိုပြသတာပါ။အနာဂတ်ကားတွေဖန်တီးဖို့ကိစ္စကတော့ engineer အများစုအတွက်အကြီးဆုံးစိန်ခေါ်မှုဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော
့ကျမဆိုလို့ရှိရင်ညစဉ်ခါရဲကယူရမယ်ဖြစ်တယ်ပေါ့နော်အဲ့ဒီအချိန်ခါမှာကျမကဘာလုပ်လဲဆိုရင်ကျမလူချင်းနဲ့ပြင်ဆင်ရအတွက်ပေါ့နော်ကျမကငယ်ငယ်လေးနဲ့
ဆိုင်ဆီယာမချာကိုရဲ့ယုံကြည်ရဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဦးဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာ2005ခုနှစ်ကနေစလို့2018ခုနှစ်အတွင်းဆင်းရဲမွဲတေမှုနှုန်းကထက်ဝက်လျော့ကျလာတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေက84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအထွေထွေမူဝါဒရေးရာမိန့်ခွန်းရဲ့အဖွဲ့မှာအထူးအလေးထားပြောကြားသွားပါတယ်။မြန်မာနိုင်ငံဟာဒေသတွင်းစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကလည်းတိတိတသားတိုးတက်လာတယ်လို့ဝန်ကြီးဦးကျော်တင့်ဆွေကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဆင်းရဲမွဲတေမှုနှုံကြဆင်းသွားတဲ့အလားလာကောင်းကိုထိန်းထားနိုင်မှုနဲ့စီးပွားဖွံ့ဖြိုးမှုတွေမှာအားလုံးပါဝင်နိုင်မှုဘာတွေဆောင်ရွက်ဖို့လိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကီထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
ကမ္ဘာ့ပန်နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကဒီနှစ်စွန်လကထုတ်တဲ့မြမလူနေထိုင်မှုဆိုင်ရာ2018ခုနှစ်စစ်တမ်းဆင်းရဲမွဲတေမှုဆိုင်ရာအစီအခံစာကမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုထက်ဝက်ကျဆင်းလာတယ်လို့ဖော်ပြလိုက်တာဖြစ်ပြီးတစ်ဆက်တည်းမှာပဲလူဦးရေရဲ့3ပုံ2ပုံကအနာဂတ်မှာဆင်းရဲမွဲတေသွားနိုင်တယ်လို့လည်းသတိပေးထားတာပါဒီလိုဆင်းရဲမွဲတေမှုနှုံထက်ဝက်ကျဆင်းသွားတဲ့အချက်ကမြန်မာခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေရဲ့မိန့်ခွန်းတွေမှာမကြာခဏဆိုသလိုအလေးထားဖော်ပြကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာနိုင်ငံဆိုင်ရာအထွေထွေမူဝါဒမိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကလည်းသူ့မိန့်ခွန်းအဖွဲ့မှာဒီအချက်ကိုအရင်ဆုံးအလေးပေးပြောဆိုခဲ့ပါတယ
်။ Eradicating poverty in all its form, it is the greatest global challenge. In Myanmar, we pursue a careful balance between economic and social development on one hand.
ဆင်းရဲမွဲတေမှုပုံစံမျိုးစုံအမြင့်ပြုတ်တိုက်ဖြတ်ရေးဟာကမ္ဘာတစ်လောအကြီးမားဆုံးစိန်ခေါ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာတော့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုကိုတစ်ဖက်မှာဆောင်ရွက်နေတယ်လို့ပဲတခြားတစ်ဖက်မှာလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရေရှည်တည်တံ့ရေးကိုလည်းတစ်ဖက်ကချိန်ညှိဆောင်ရွက်နေပါတယ်ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးအတွက်မြန်မာအစိုးရကပိုင်းဖြတ်ဆောင်ရွက်နေပါတယ်ဒါကြောင့်လဲ2005ခုနှစ်ကဆင်းရဲမွဲတေမှု 48.2% ခန့်နှုန်းကနေ2019ခုနှစ်အရောက်မှာတော့ဆင်းရဲမွဲတေမှုက24.8% ခန့်နှုန်းကိုထက်ဝက်ကျဆင်းခဲ့ပြီးကြိုးပမ်းမှုရဲ့ရလဒ်တွေပဲဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကလည်းဒေသတွင်းမှာအသွက်လက်ဆုံးဖြစ်လာပြီးနိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတိုးတက်လာတဲ့အချက်ကိုလည်းဝန်ကြီးကမင်ကွန်းမှာထည့်သွင်းပြောဆိုပါတယ
်မြန်မာ has also experienced rapid economic growth in recent years becoming one of the region's fastest growing economies
မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖွံ့ဖြိုးမှုတွက်လက်ခဲ့ပြီးဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်ခုဖြစ်လာခဲ့ပြီး2018-19ခုနှစ်အတွင်းနှစ်စဉ်ဖွံ့ဖြိုးမှုနှုန်းက 6.5% ခန့်နှုန်းအထိရှိလာပါတယ်။မြန်မာနိုင်ငံကစီးပွားရေးကိုဖွံ့လှစ်ခဲ့တာနဲ့အတူကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်း တည်တည်တသာတိုးတက်လာခဲ့ပါတယ်။ဒီအလားအလာကောင်းကိုဆက်လက်ထိန်းသားနိုင်ဖို့အတွက်ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုပြည်တွင်းနဲ့တကမ္ဘာလုံးဆိုင်ရာဂရီကဝတ်တွေလွတ်လပ်မှုရှိပြီးအလုံးပါဝင်တဲ့မူဝါဒတွေနဲ့ကန့်ညီအောင်ဆက်လက်ပြင်ဆင်သွားမှာဖြစ်ပါတယ်
။မြန်မာဆင်းရဲမွေးတင်မှုနှုတ်အစီအခံစာကိုကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကအခုနှစ်ဇွန်လ26ရက်နေ့ကထုတ်ပြန်တဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံမှာခမန်းကျေလူ၄ဦးတိုင်းမှာတဦးကဆင်းရဲမွဲတင်နေတယ်လို့ဖော်ပြခဲ့တာပါ2005ခုနှစ်တုန်းကလူရေထက်ဝနီးပါးဆင်းရဲခဲ့ရကနေ2018ခုနှစ်အရောက်12နှစ်တာကာလအတွင်းဆင်းရဲမွဲတင်မှုကထက်ဝထီကျဆင်းခဲ့တာဖြစ်ပါတယ်2018ခုနှစ်အတွင်းဆင်းရဲမွဲတင်မှုတတ်မှတ်ချက်ကအရွေးရောက်ပြီးသူတဦးအနေနဲ့တရက်ကို1590ချက်ဝင်ငွေမရှိသူကိုဆင်းရဲမွဲတေသူအဖြစ်သတ်မှတ်တာဖြစ်ပါတယ်လူဦးရေရဲ့သုံးပုံတစ်ပုံကအနာဂတ်မှာဆင်းရဲတွင်နှက်သွားနိုင်ခြေရှိတယ်လို့ကမ္ဘာ့ဘဏ်အစီအခံစာမှာသတိပေးထားပါတယ်မြန်မာနိုင်ငံတွင်နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေတည်တည်တာတာဖွံ့ဖြိုးလာတဲ့တစ်ချိန်တည်းမှာပဲဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်မြေယာဆွတ်လွတ်ခဲ့ရသူတွေရဲ့နစ်နာမှုတွေကလည်းရှိနေပါတယ်နိုင်ငံခြားယင်းနှီးမြှုပ်နှံမှုဖြစ်တဲ့ရန်ကုန်ကတီလဝါအထူးစီးပွားရေးဆောင်ကိစ္စမှာပဲမြေယာရော်ကြီးမရသူတွေရှိနေသေးပါမြေယာရော်ကြီးကိစ္စကိုကိုယ်တိုင်လိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်တိုင်းချောက်တန်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးရဲ့အတွေ့အကြုံကိုမျှဝေရရင်တော့
ဒီမှာရေးရတိုးတက်လာတယ်အရန်ကောင်းတယ်ဒါပေါ်မှာကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းနဲ့ဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရန်ဝမ်းသာတယ်ကျေးဇူးတင်တယ်သို့တော်လည်းပဲကျွန်တော်တို့ဒေသကလူတွေကနေရာတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နိုင်ငံဝင်တက်မယ်ရင်းနှီးမြှုပ်နှံမှုတွေကောင်းမယ်ဆိုဒီဒေသကကျွန်တော်တို့နေတဲ့လူတွေကရောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့တဲလိုက်ပါဖို့လိုတယ်ပေါ့နော်ကျွန်မစိတ်မမတ်တောင်းဆိုတာကြားပါပဲ
ဖွံ့ဖြိုးမှုနဲ့အတူပဲဒေသခံတွေရဲ့အလို့အကန့်အခွင့်အလမ်းတွေကလည်းမတိကျမရေရာပါဘူးဆက်မှုဆောင်စီးပွားရေးဆောင်လို့ဖွံ့ဖြိုးရေးလုပ်ငန်းကြီးတွေမှာအများစုဒေသခံတွေအနေနဲ့လောက်ခလာစာကောင်းတဲ့အလို့အကန့်ကောင်းမျိုးမရနိုင်တာကြောင့်လဲစီးပွားရေးအခြေပြတ်သွားရတာမျိုးရှိနေပါတယ်။ကိုတိုင်တွေ့ကြုံသိရှိထားတဲ့ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြမြမျိုးက
အဲ့တော့ကျွန်တော်တို့ဆရာလူကတောင်သူတွေများတယ်။နေရာနဲ့အသက်မွေးတဲ့သူများတယ်။ဆက်မှုဆောင်ကြီးမှာအသက်မွေးဝမ်းကြောင်းလို့ဖို့အတွက်အရှင်အမိုင်းကိုကျွန်တော်တို့ ready ဖြစ်မနေဘူးပေါ့နော်။ဆိုတဲ့အခါကျတော့မြေကြီးဆွန့်လိုက်ရတယ်။ရော်ကြီးကတော့ရတယ်ပေါ့နော်။တော်ရအိညာရတဲ့ရော်ကြီးအပေါ်မှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစဉ်အသင့်မဖြစ်လိုက်တော့ပတ်စံအသုံးတော့ပုံသွားတယ်ပေါ့လေ။ဆိုတဲ့အခါကျတော့အိညာမှာရှိတဲ့သူတွေကဆက်မှုဆောင်ကပြန်လုပ်လို့လဲဆိုရင်လည်းခြံဆောင်လုပ်လို့ဒီအောက်ရှင်တန်းလုပ်ဆိုရင်မလောက်ဘူးပေါ့နော်။မလောက်ငါဘူးပေါ့။
ဖွံ့ဖြိုးရေးလုပ်ငန်းတွေမှာမြေယာသိမ်းခံရသူတွေတင်မဟုတ်ဘဲနစ်နာရတတ်သူတွေလည်းရှိပါတယ်။ရန်ကုန်မြို့နယ်မြစ်ချထတဲ့တဖက်ကန်းဒလမြို့နယ်ကိုမြစ်ကူးတရာကြီးနဲ့ချိတ်ဆက်မဲ့အရေးမှာအလို့အကန့်ဆုံးရှုံးနိုင်ခြေရှိသူတွေလည်းရှိပါတယ်။ကိုအောင်မျိုးဝင်းတို့လိုဆဲဆုနစ်နဲ့ချီဂရုပဲ့ကန်လှုပ်လာသူတွေပါ
။တွေ့ရကြိုးတွေ့ပြီလား။ဖြစ်ရင်လည်းပြည့်ရင်လည်းပြတ်သွားပြီလေကျွန်တော်ဒီမြစ်လှုပ်ရှားလို့ရတော့မှာပဲ။ဒီတရားဆောက်တော့အကုန်လုံးကောင်းသားမှာကိုကိုရီးယားတော့နင့်လာတော့ခံရမှာပဲလေနင်းလေများတော့ဒါပါပဲ
ဒါကအဖွင့်ဖြိုးဆုံးရန်ကုန်ရဲ့အနီးတစ်ဝိုက်ကအခြေအနေတွေပါကမ္ဘာ့ဘဏ်နဲ့ UNDP ရဲ့ဆင်းရဲမွတ်တင်မှုဆိုင်ရာစစ်တမ်းမှာတော့ဆင်းရဲမွတ်တင်မှုအများဆုံးကကြီးလက်ဒေသတွေမှာလို့ဆိုထားပါတယ်မြန်မာဆင်းရဲမွတ်တင်မှုနှုန်းထက်ဝက်ရော့ကျသွားတဲ့အထင်ကြီးစရာအောင်မြင်မှုကြီးအတွေ့ကမ္ဘာ့ဘဏ်ရဲ့မြန်မာဆန်ရယာယီညွှန်ကြားရေးမှူးဂေဘော့ဆိုက်ခက်ယန်းကချီးကျူးပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့စီးပွားရေးတိုးတက်မှုတွေကအကျိုးအမြတ်တွေကိုအလုံးခံစားခွင့်အသေးအချာရရှိစေရင်းနဲ့ပိုပြီးပါဝင်မှုရှိတဲ့ဖွံ့ဖြိုးမှုဖြစ်လာဖို့အတွက်တော့အထူးရည်မှန်းချက်နဲ့ဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းသူကထောက်ပြထားပါတယ်ရှင်
မတ်တင်ဂီတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကမ္ဘာ့စမတ်ဖုန်းဈေးကွက်မှာဒုတိယနေရာရထားတဲ့ Huawei က 5G ကွန်ရက်နဲ့ချိတ်ဆက်နိုင်မယ့်နောက်ဆုံးပေါ် Mate 30 smartphone ကိုမိတ်ဆက်ထားပါတယ်။အခြေခံ Android Sneak ကိုအသုံးပြုထားပေမဲ့ Google ရဲ့ဝန်ဆောင်မှုတွေ App တွေမပါတော့တဲ့ Huawei ရဲ့ဖုန်းတွေကဘွယ်သူတွေကိုဆွဲဆောင်နိုင်မှာမလားအမေရိကန်နည်းပညာတွေသုံးခွင့်ပိတ်ပင်ခံထားရတဲ့ Huawei အနေနဲ့ကို
ကိုယ်ပိုင်ရှေ့ပြေးဤပညာနဲ့တီထွင်ထားတဲ့ဖုန်းတွေကိုမျှော်လင့်ထားသလောက်ရောင်းနိုင်ပါမလားဆိုတာကိုတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်
ဒီကုမ္ပဏီ Huawei ကတော့လေကမ္ဘာပေါ်မှာ 5G ကိုရဲနဲ့ချိတ်ဆက်နိုင်မဲ့အစွမ်းအထက်ဆုံး smartphone ဆိုပြီးတော့ Mate 30 smartphone တွေကိုပြောထားပြီเนาะကိုသားညုံ
ဟုတ်တယ်မဆုမြတ်မောကဒီ rethink possibilities ဖြစ်နိုင်ခြေတွေကိုပြန်စဉ်းစားဆိုတဲ့ဆောင်မုန်းနဲ့မိတ်ဆက်ခဲ့တဲ့ Mate 30 Huawei smartphone တွေကအနာဂတ်နည်းပညာတွေနဲ့တွဲသုံးနိုင်စွမ်းရှိတယ်လို့ဆိုပြီးတော့ September 19ရက်နေ့ကမိတ်ဆက်ခဲ့တာဗျ
This is the first flagship smartphone which is about 5G the dual architecture it's not only for today.It also support the community for future.
5G ကိုရက်နဲ့ချိတ်ဆက်သုံးနိုင်မယ်ပထမဆုံး smartphone အစ်စ်လို့ဆိုပြီးတော့ Huawei ရဲ့အယောင်ဆိုင်ရာအကြီးအကဲ Richard Yu ကဂျာမနီနိုင်ငံ Munich မှာလုပ်တဲ့ဖုန်းသစ်မိတ်ဆက်ပွဲမှာပြောသွားတာပဲဒီ smartphone ကဒီကနေ့အတွက်တင်မဟုတ်ဘူးအနာဂတ်နည်းပညာတွေအတွက်ပါရည်ရွယ်ထွင်ထားတဲ့ရှေ့ပြေး smartphone လို့သူကဆိုရဲရှင်
Huawei ကိုပိုင်ကွန်ပျူတာ chip နဲ့လေပတ်တဲ့ smartphone အစ်စ်ကိုသူတို့ကအကြီးကျယ်ကိုအမှုန်းတင်ကြော်ညာပြီးမဲ့ပုံမှန် Android ဖုန်းတွေလိုမျိုး Google ရဲ့ app တွေမှာပါတော့တဲ့ဖုန်းသစ်တွေကဝယ်သူကိုဆွဲဆောင်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေကရှိနေတယ်ဗျ
။တရုတ်နဲ့ American ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာတွေအပြင် Huawei ကုမ္ပဏီကိုပြစ်မှတ်ထားပြီးတော့ American အစိုးရကပိတ်ပင်မှုတွေလုပ်ထားတော့ American နည်းပညာလုပ်ငန်းတွေအနေနဲ့ဒီအစိုးရရဲ့ခွင့်ပြုချက်မရဘဲနဲ့နည်းပညာတွေကိုရောင်းလို့မရတော့ဘူး။အဲ့ဒီအတွက် Huawei ကအသစ်ထုတ်မဲ့ smartphone တွေထဲမှာ Gmail တို့ Google Map တို့ Google Chrome တို့ YouTube တို့လိုမျိုးလူသုံးများတဲ့ app တွေအတွက် Google ကသုံးခွင့် license ကိုမရောင်းနိုင်တော့ဘူးအရေးကြီးဆုံးကတော့ app တွေကိုဝယ်ခြင်း download လုပ်ခြင်းသုံးတဲ့ Google Play Store ရဲ့ဝန်ဆောင်မှုကိုလည်းပေးလို့မရတော့ဘူးလို့ Google ကပြောထားတယ်လေ
အဲ့ဒီ app တွေက Android စနစ်သုံးဖုန်းတွေအတွက်အဓိကပဲဗျတခုတော့ရှိရဒီ Huawei Mate 30ဖုန်းသစ်တွေကတော့ Android စနစ်နဲ့ပဲလည်ပတ်မယ်လို့တော့ပြောထားတယ်လောလောဆယ်တော့နောက်ဆုံး version ဖြစ်တဲ့ Android 10တော့ဖြစ်မယ်ဗျ
Android 10 လို့ပြောပေမယ့်အဲ့ဒါကအခြေခံ Android စနစ်ရဲ့ Android စနစ်တွေက open source ဖြစ်တာမဟုတ်လို့အဲ့ဒါကတော့ဘယ်သူမှစိုးသုံးလို့ရတယ် license တွေဘာတွေဝယ်စရာမလိုဘူးဒါပေမဲ့သူ့ဖုန်းလိုအပ်ချက်နဲ့လိုက်ပြီးတော့လိုအပ်တဲ့ app တွေဝင်ဆောင်မှုတွေတော့ဘာမှမပါဘူးဖုန်း design နဲ့အရေးအသွေးကပြန်နေပေမယ့်လူသုံးများတဲ့ app တွေမပါတာကတော့ပြောစရာဖြစ်မယ်လို့ Android အတိုင်းဝိုင်း Android PID ရဲ့အကြီးတန်း editorStephen Helgert ကပြောပါတယ
် The hardware and the build quality seem super premium also the design is super nice it has built in
ဟိုကနေဖုန်းရည်သွေးကတော့ထိတ်တန်းပါဒီဇိုင်းကလည်းအရန်ကောင်းပါတယ် 5G ကိုရဲနဲ့ထိတ်တိုင်းပဲကင်မရာကလည်းများကြီးပိုကောင်းလာပါတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင် Google ဝန်ဆောင်မှုတွေကိုဘယ်လောက်ရနိုင်မလဲဆိုတာကိုတော့အားလုံးမေးခွန်းထုတ်နေကြပါတယ
် American နိုင်ငံရဲ့လုံခြုံရေးကြောင့်ဆိုပြီးတော့ American လုတ်ပစ္စည်းတွေနဲ့နည်းပညာတွေ Huawei ကိုမရောင်းဖို့ Trump ဆိုရကအခုနှစ် March လမှာမိတ်ထုတ်ခဲ့ပြီးကလေးကHuawei ကသူ့ရဲ့စီးပွားရေးမထိခိုက်အောင်လို့ကြိုးစားနေပုံရပါတယ်။လက်ရှိရှိနေပြီးသား Huawei smartphone တွေမှာ Google ရဲ့ software တွေကို73ခွင့် American ဆိုရကယာယီခွင့်ပြုထားပေမဲ့အသစ်ထွက်မဲ့ Mate 30 ဖုန်းတွေမှာတော့သုံးလို့ရမှာမဟုတ်ဘူးဗျ
။လက်ရှိမှာ Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာရထားတာကလည်းအဲ့ဒီ software တွေ app တွေကြောင့်ပဲလေ။အဲ့ဒါတွေမပါတော့ရင်တော့ဒီဖုန်းကိုဝယ်ကြတော့မှာမဟုတ်ဘူးလို့ Stephen Helgert ကတော့သုံးသပ်တယ်။
I don't think they're going to buy this thing as easily as they would with Google Play services.
Google Play ဝင်ဆောင်မှုပါတဲ့ဖုန်းလိုတော့လွယ်လွယ်ဝယ်ကြလိမ့်မယ်ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့အလုပ်ရှုပ်မယ်လေ။ Google Play ဝင်ဆောင်မှုတွေကြောင့်လုံနိုင်မယ်ဆိုရင်တော့လိုတဲ့ app တွေတုံးလို့မရဘူးဆိုရင်အဲ့ဒီဖုန်းတုံးတဲ့လူလည်းရှိမှာမဟုတ်ပါဘူး
။ဖုန်းထဲမှာသူပြောသလိုပဲကိုတုံးနေကြ app တွေအလွယ်တကူမပါတော့ဘူး။သုံးချင်လို့ရှိရင် browser ကနေအဆင့်ဆင့်သွားပြီးတော့သုံးလို့ရအောင်တော့လုတ်ချင်လုတ်လို့ရမယ်။ဒါပေမဲ့အလုတ်ရှုပ်တယ်။လူတိုင်းလည်းလုတ်ချင်မှလုတ်တတ်မှလေ။အလွယ်တကူသုံးလို့မရတာကအတားအဆီးတစ်ခုဖြစ်တယ်လို့ Tech Magnet နည်းပညာကုမ္ပဏီက Stephen Varenga ကတော့ယူဆတယ
်။ So for me I use all the Google services for my business because I work basically on YouTube all the time and if I don't have an app
ကျွန်တော်လုတ်တဲ့ Google ဝင်ဆောင်မှုတွေအားလုံးကိုသုံးရပါတယ်။ YouTube ဆိုရင်တစ်ချိန်လုံးသုံးနေရတော့ YouTube app မရှိဘူးဆိုရင်တစ်ခါသုံးချင်တိုင်း Internet browser တွေကနေတစ်ဆင့်သွားရပါတယ်။ချင်းကုန်ပါလေကျွန်တော်တို့ကလိုတဲ့ app တွေထည့်လို့မရဘူးဆိုရင်တော့ဒီဖုန်းကိုသုံးပြမှာမဟုတ်ပါဘူ
း Huawei ဖုန်းတွေကိုအာရှနဲ့ဥရောပမှာ Samsung ဖုန်းတွေပြီးရင်လူသုံးအများဆုံးပဲကိုသားညုံရအဲ့ဒါကြောင့်လဲ Mate 30ဖုန်းသစ်ကို Germany မှာမိတ်ဆက်တာလေဥရောပတလွားမှာ Huawei smartphone သုံးတဲ့သူကတန်း900လောက်ရှိတယ
်လောလောဆယ် Google app တွေ Google ဝန်ဆောင်မှုတွေမပါတော့တဲ့ Huawei ဖုန်းသစ်တွေကိုကောင်းကောင်းကြော်ညာနိုင်တော့မှဝယ်သူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့လိလာသူအတော်များများကထောက်ပြနေကြတယ်မဆုမြတ်မောကHuawei ကဒီ Mate 30 smartphone ကိုမိတ်မဆက်ခင်သူတို့ကိုယ်ပိုင်လုပ်တဲ့ chipset ကိုလည်းရင်ပွဲထုတ်ခဲ့သေးရဲ့ဗ
ျ Kirin 990 လို့နာမည်ပေးထားတဲ့ဒီ chipset processor က Huawei ဖုန်းသစ်တွေရဲ့အုံနောက်လို့ပြောရမှာပါ Kirin 990 chipset ga lama gon law be shi be me phone to khu long ye swan saung ye a ri chipset paw ma che khan ne le battery a sa tat tar de download lou nai ne nou myan ne AI nyan ye tu mhat nai ne a pai ga le kaung ne sa ta phi impedan a swan that de lo Huawei ga ro che nya tha da be
chipset တွေအပါအဝင်ဖုန်းထဲမှာသုံးတဲ့ hardware တွေကို American company တွေစီကနေဝယ်စရာမလိုအားကိုးစရာမလိုအောင်လို့ Huawei ကသူတို့ကိုယ်ပိုင်ထွင်ထားတော့ပါ Harmony ဆိုတဲ့ operating system စနစ်ကိုလည်းထွင်နေတယ်မဟုတ်လားဗ
ျ Harmony ကတော့အဆင်သင့်မဖြစ်သေးလို့လောလောဆယ် Android စနစ်ကိုပဲသုံးအောင်မယ်လို့ Huawei ကတော့ပြောထားတယ်နောက် Kirin 990 chipset ကို Huawei ဘိုင် High Silicon Semiconductor Company ကထွင်တာအဲ့ chipset ထဲမှာသူများတွေမိုဘိုင်းဝင်လုပ်ထားတဲ့နည်းပညာတွေပါနေတော့ပြဿနာရှိနိုင်တယ်လို့ Mobile Geeks နည်းပညာသတင်း website က Nicole Scott ကအခုလိုပြောတယ်ရှင
် So even though Huawei has designed this processor themselves from the ground up it's using patents from global companies like Arm who is a UK
processor ကို Huawei ကအစဆုံးထွင်တယ်ဆိုရင်တောင်နိုင်ငံတကာကုမ္ပဏီတွေရဲ့ processor ပုံစံတိဆောက်ပုံတွေကိုသုံးထားတာပါ Britain အခြေဆိုင် AIM ကုမ္ပဏီရဲ့ processor ပုံစံတိဆောက်ပုံနည်းနည်းယူထားတယ် American ပုံစံတချို့လည်းယူထားတယ်အဲ့ဒါကြောင့်အခု Kirin လည်းပြဿနာဖြစ်နေပါတယ
်အမေရိကန်ဆိုးရွားရဲ့ပိတ်ပင်မှုတွေကြောင့်အခက်ကြုံနေရတဲ့ Huawei ကအမေရိကန်မှာမဟုတ်တဲ့တခြားဈေးကွက်တွေမှာသူ့ရဲ့ smartphone တွေရောင်းအောင်ကောင်းအောင်လို့သူ့ကိုယ်ပိုင်နည်းပညာတစ်တွေနဲ့ကြိုးစားနေပေမဲ့ခုလိုဒီပုံဆိုရင်တော့ခက်မယ်ထင်တယ်မဆွေမော
အဓိကကတော့ Android စနစ်သုံးဖုန်းတွေကိုကိုင်တဲ့သူတွေအတွက် Android စနစ်ရဲ့ဒီအခေယာကျတဲ့နည်းပညာတွေဝန်ဆောင်မှုတွေကိုသုံးခွင့်မရဘူးဆိုရင်တော့ဖုန်းဒီဇိုင်းကဘလောက်ပဲကောင်းကောင်းအောင်မြင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်
ကိုသားညုံကိုကြီးတင်ဆက်ပေးခဲ့တဲ့မဆုမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးတနာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
ပါပါရှင်အားလုံးစိတ်သက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုပဲတက်တဲ့အောင်တင်လာမှာတော့နာမည်ကြီးတဲ့မင်းသမီးခရစ်စတန်စီဝတ်လိန်တို့ချစ်သူတွေနဲ့ပတ်သက်ပြီးတော့ Saturday Night Live အစီအစဉ်မှာဗားများပြောသွားပါလိမ့်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုကြားကြရပါမယ် American ရုပ်ရှင်လောက Hollywood မှာ LGBTQ လိန်စိတ်ကွဲပြားသူတွေရဲ့ဆန်ထားစရာတဦးဖြစ်ရတာသူအနေနဲ့အမတန်မှဂုဏ်ယူကျေနပ်မိတယ်လို့ဟောလိဝုဒ်နာမည်ကျော်မင်းသမီးခရစ်စတန်စတီဝတ်ကပြောပါတယ်။မင်းသမီးခရစ်စတန်စတီဝတ်ကိုစက်တင်ဘာ23ရက်နေ့ကပြင်သစ်ကဒူဘေးရုပ်ရှင်ပွဲတော်ရဲ့ကော်ဇောနီခင်အခမ်းအနားမှာတွေ့လိုက်ရတာဖြစ်ပါတယ်။မင်းသမီးခရစ်စတန်စတီဝတ်ကအမေရိကန်ရုပ်မြင်သံကြားအစီအစဉ်ဖြစ်တဲ့ Saturday Night Live အစီအစဉ်မှာစကားပြောရင်းနဲ့သူကလိန်စိတ်ကွဲပြားတဲ့လိန်လူချစ်သူတူဖြစ်တယ်လို့သူ့ဘာသူပြောခဲ့တယ်လို့တခြားသတင်းတွေမှာတော့သူက bisexual လိန်လူလိန်ကွဲနှစ်မျိုးလုံးစိတ်ဝင်စားသူဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အခုဒူဗေးရုပ်ရှင်ပွဲတော်တွင်မှာလည်းဒီခံယူချက်နဲ့ပတ်သက်လို့ writer သတင်းဌာနကိုအခုလိုပြောသွားတာ
ပါ။ Yeah, I mean if I can make anyone like feel better about gracefully being themselves with like any ease that they in no way have to earn but are absolutely entitled to, I feel great about it.
မင်းသမီးခရစ်စတန်စတီဝတ်ကပြင်သစ်ရုပ်ရှင်လောကရဲ့အထင်ကရားဖြစ်တဲ့ John Seabag အဖြစ်နဲ့တရုတ်ဆောင်ထားတဲ့ Seabag ဆိုတဲ့ရုပ်ရှင်အကျိုးပြပွဲကိုအခု Danville ရုပ်ရှင်ပွဲတော်မှာတက်ရောက်လာတာဖြစ်ပါတယ်။ Director Benedict Andrew Seabag ရဲ့1960ခုနှစ်ကာလအဲ့ဒီအထုပ္ပတ္တိရုပ်ရှင်ထဲမှာတော့နိုင်ငံသားအခွင့်အရေးလှုပ်ရှားတက်ကြွသူတွေနဲ့ပတ်သက်ခဲ့တာကြောင့် Seabag ကို FBI American ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ကလိုက်တာခံရတဲ့အကြောင်းကိုရိုက်ကူးထားတာပါ။Chanel Fashion အမှတ်တံဆိပ်ဝတ်စုံနဲ့စပင်ကိုတော့ပန်းရောင်ဆိုးထားပြီးတော့ဒီပွဲကိုတက်လာခဲ့တဲ့မင်းသမီး Christian Stewart ကသူတရုတ်ဆောင်ရတဲ့အစည်းအဝေးအကြောင်းကိုပြောပြရမှာတော့ဖြစ်နိုင်သမျှဒီပုဂ္ဂိုလ်မျိုးဖြစ်အောင်လို့ကိုယ်တိုင်နှစ်ပြီးတော့တရုတ်ဆောင်ပြုမှုခဲ့ရတာတကယ်ကိုဝမ်းသာစရာကောင်းပါတယ်တကယ်ကြိုက်ပါတယ်လို့ပြောခဲ့ပါတယ် Christian Stewart ကအခုဒူဘေးရုပ်ရှင်ပွဲတော်မှာရုပ်ရှင်စုတစုလက်ခံရယူပါတယ်အဲ့ဒီလိုတော့ပြင်သစ် Director Oliver Assayas ကချီးမြှင့်ပေးခဲ့တာပါအဲ့ဒီ director နဲ့သူက2014ခုနှစ်ကရုပ်ရှင်ကားဖြစ်တဲ့ The Clouds of Samaya ရုပ်ရှင်ကားနဲ့ Personal Shopper ရုပ်ရှင်တွေမှာအတူတူအလုပ်လုပ်ခဲ့ပူပါရင် Christian Stewart က model Stella Maxwell နဲ့အတော်လေးတွဲနေခဲ့ပြီးတော့မကြခင်ကတော့သူတို့ချင်းလမ်းခွဲခဲ့တယ်လို့သိရပါတယ်အခု Duville ရုပ်ရှင်ပွဲတော်မတိုင်ခင်အစောပိုင်းလေးတုန်းကတော့ပင်လယ်ကမ်းခြေမှာဘန်းပြေအင်းလေးတစ်လုံးကိုသူ့ရဲ့နာမည်ပေးပြီးတော့သူ့ကိုဂုဏ်ပြုခဲ့ကြပါတယ်ရှင် စက်တင်ဘာလ23ရက်နေ့တနင်္လာနေ့တော့ကအမေရိကန်ပြည်အစုကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ဥရုယာဒီပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာအစည်းအဝေးကြီးမှာဟောလိဝုဒ်မင်းသားကြီး Harrison Ford တက်ရောက်ပြီးတော့စကားပြောခဲ့ပါတယ်။သူကကမ္ဘာကြီးရဲ့အနာဂတ်ဟာအနေရဆိုးတဲ့ကြားရောက်နေပြီဖြစ်တယ်လို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုအရင်စလိုအရေးယူဖြေရှင်းဖို့တိုက်တွန်းသွားပါတယ်။အမေဇုန်တစ်တော်ကြီးကိုကယ်ဆယ်ဖို့ဆိုပြီးတော့2030ကာလကျွန်တော်တို့ပြောဆိုခဲ့ကြတာပါ။လုံးရဲ2030လောက်တုန်းကအမေဇုန်တစ်တော်ကြီးကိုကယ်ဆယ်ရေးအတွက်ဖျော်ဖြေပွဲတစ်ခုကိုအဆိုတော်စတင်းကဒီနယူးယောက်မြို့မှာပဲကျင်းပပြီးတော့ဖျော်ဖြေခဲ့ပါတယ်။အခုထိဒီကိစ္စကိုကျွန်တော်တို့ပြောနေရအောင်ဖြစ်ပါတယ်။ကာဗွန်လျှော့ချမှုဇီဝမျိုးကွဲတည်ရှိမှုနောက်ပြီးတော့ရေတန့်ရရှိမှုလေဟောင်းလေတန့်ရရှိမှုနဲ့ကျွန်တော်တို့ရဲ့ကျင်းဝင်စံနှုန်းတွေအတွက်ကမ္ဘာကြီးဥရုယာတိဖောက်ပြန်မှုကိုဖြေရှင်းနိုင်ဖို့အတွက်ကမ္ဘာအကြီးဆုံးအမေဇုန်တစ်တော်ကြီးဖြစ်တဲ့အမေဇုန်တစ်တော်ကအမတန်မှအရေးပါပါတယ်။ခင်ဗျားတို့အိမ်မှာအခန်းတစ်ခန်းမီးလောင်နေတယ်ဆိုတော့အဲ့ဒါကိုငါအိမ်ထဲကအခန်းတစ်ခန်းတော့မီးလောင်နေတယ်လို့ပြောလို့မရပါဘူး။ဒါဟာခင်ဗျားအိမ်ကြီးတစ်လုံးလုံးမီးလောင်နေတာဖြစ်ပါရင်ကျွန်တော်တို့ကဒီအိမ်ကြီးထဲမှာနေနေကြားရတာပါလို့ကဘာကြီးကိုအိမ်ကြီးနဲ့တင်စားပြီးတော့မင်းသားကြီး Harrison Ford ပြောကြားသွားခဲ့ပါတယ်။ဘရာဇီးလ်နိုင်ငံက Amazon တစ်တော်ကြီးဟာအခုဆိုရင်2010နောက်ပိုင်းမှာအဆိုးဆုံးတော်မီးလောင်မှုကြီးနဲ့အခုရင်ဆိုင်နေရပါတယ်။ကမ္ဘာအကြီးဆုံးအမြဲတမ်းတစ်တော်ကြီးရဲ့အစိပ်ပိုင်းတွေပျက်စီးဆုံးရှုံးလာနိုင်ခြင်းကိုတစ်ခါလုံးစိုးရိမ်ကြီးပြောဆိုလာရတဲ့အခြေအနေကိုရောက်နေပါတယ်။လယ်သမားတွေတောင်ယာသမားတွေကိုမြေယောင်းဖို့အတွက်တော်မီရှုမြေယာရှင်းလင်းရန်ကနေအခုလိုမျိုးအမေဇုန်တစ်တော်တော်မီလောင်ကျွမ်းမှုတွေဖြစ်တယ်လို့ခန့်မှန်းကြသလိုဒီတော်မီနဲ့ပတ်သက်လို့အစိုးရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကမှအပြန်အလှန်ဆွဆွဲအပြစ်တင်တာတွေလည်းရှိနေပါတယ်။အမေဇုန်တော်ရီဟာကမ္ဘာကထုတ်လွှင့်တဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကိုစုပ်ယူနိုင်တဲ့အကြီးဆုံးအရင်းအမြစ်ဖြစ်တာကြောင့်ကမ္ဘာအဆုတ်ဆိုပြီးတော့လေတင်စားလို့ရှိတာဖြစ်ပါလေရှင် Hey y'all friend I gotta tell you something တို့ရအောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းမရဲ့သူယုံကြည်အားအစီအစဉ်မှာတော့စာရေးဆရာမချာကိုသူ့ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ဒီမှာကတော့ဘာဖြစ်ရင်းကြီးလဲဆိုတော့ဒီနေရာကိုလိုချင်တဲ့အရာတစ်ခုကအနည်းငယ်စူးစမ်းနေမယ်ဆိုရင်အောင်မြင်မှုဆိုတဲ့အရာတစ်ခုပဲပေါ့နော်။ကျမဆိုလို့ရှိရင်ညစဉ်ခါရဲကယူရမယ်ဖြစ်တယ်ပေါ့နော်အဲ့ဒီအချိန်ခါမှာကျမကဘာလုပ်လဲဆိုရင်ကျမလူချင်းနဲ့ပြင်ဆင်ရအတွက်ပေါ့နော်ကျမကငငယ်လေးနဲ့ဟိုစာအုပ်ဆိုင်ကြီးဖွင့်တယ်အဆန်ရှာတယ်နောက်ပြီးတော့ကျမဒီစာလေးကိုပဲကျမလေ့လာတယ်ငငယ်လေးကစာလေးအကုန်ဖတ်တယ်ဖတ်ပြီးတော့ကျမပညာကိုလည်းအောင်အောင်စမ်းနေအောင်အောင်လုပ်တယ်လုပ်ပြီးတော့ဒီအကျန်းလေအောင်တဲ့အချိန်မှာဒါပေမဲ့ကျမတို့အချိန်တုန်းကဆိုရင်ဟိုပေါ့ BE ပေါ့နော် BE အောင်တလောက်ပဲရတယ်။အဲ့ဒီအချိန်ခါမှာကျမဒါပေမဲ့ဟိုကိုဒိုဂျင်နဲ့နမ်းမတစ်ခုပေါ့နော်အဲ့ဒီရယ်စာရီကိုတော့ရခဲ့တယ်။အဲ့ညာနဲ့ကျမဘဝတစ်ခုကိုစခဲ့တာပေါ့နော်ကျမမိသားစုဘဝကိုစရယ်။ဒါပေမဲ့အဲ့ဒီမိသားစုဘဝရောက်တော့လေကျမမိသားစုတွေကသားသမီးတွေကိုလည်းစာရီကိုအားကိုးဖို့ပြီးတော့ဘဝမှာကိုယုံကြည်ရဲ့နမ်းတစ်ခုရှောက်မယ်ဆိုရင်အဲ့ဒီနမ်းကိုအမေကပုံမှန်ရှောက်နေဖို့ဆိုရက်အားလေးကိုကျမသိနေတာပေါ့နော်အဲဥပမာတော့ဟိုသူတို့နုပညာတော့ရှောက်မယ်ဆိုလို့ရှိရင်လေဒီနုပညာလမ်းလေးကိုမှန်မှန်လေးနဲ့ဖြောက်ဖြောက်သွားဖို့ဒါမှဒါတိုင်းနိုင်ရင်ရောက်မယ်အဲ့ဒီလိုပဲအဲ့ဒီဘဝတွေကိုကျမရှောက်ခဲ့ရှောက်ခဲ့ကလေးတွေဟာလေကျမရဲ့ဒီယုံကြည်မှုလမ်းလေးတစ်ခုပဲမှာပဲအောင်မြင်မှုအများကြီးရခဲ့အနုပညာလည်းအောင်မြင်နေပြီးတော့သူတို့တွေပညာရေးမှာဆိုလို့ရှိရင်လေအောင်မြင်တဲ့တာသမီအဖြစ်ကျမပိုင်ဆိုင်နေအဲ့ဒီလိုမျိုးပဲသူတို့လည်းအခုတည်းကလည်းဒီလိုပဲပုံမှန်လမ်းလျှောက်နေတာပေါ့နော်။နောက်တစ်ခါကကျမကတခါသူတို့အရွယ်ရောက်သွားလို့နေရာကိုဒီလိုကျမပေါက်ပါသွားတဲ့အချိန်မှာကျမဘာထွက်လို့လဲဆိုရင်ကျမလူချင်းနဲ့ပေါ့နော်။ဟိုပေါ့စာပေပေါ့စာပေလမ်းကြောင်းတစ်ခုကိုအဲ့ဒီအချိန်မှာကျမဘာမှမသိရသေးဘူး။ဒါပေမဲ့ကျမဘာယုံကြည်လဲဆိုရင်ငါဒီနေ့ဒီစာကိုရင်းနေတဲ့ငါရဲ့စာရီးယားငါလူချင်းရဲ့နေရာတစ်ခုမှာရှိနေရဲ့ဆို
အရာကိုကျွန်မယုံကြည်ရတဲ့ကြောင့်မလို့ကျွန်မနေ့တိုင်းစာရေးတယ်။ကြပြားလေးဖြည်းဖြည်းဖြည်းနဲ့ဆောင်းပါးလေးဖြည်းဖြည်းဖြည်းနဲ့ share လုပ်ရတဲ့စာလေးလည်းဖြည်းဖြည်းဖြည်းနဲ့ message လေးဖြည်းဖြည်းနဲ့အဲ့ဒီလိုလေးတွေကျွန်မရေးရေးသွားတယ်။ဖြစ်ဆိုလို့ရှင်နှစ်ပေါင်းက10နှစ်ကျော်သွားပြီပေါ့နော်။အဲ့လို10နှစ်ကျော်သွားတဲ့အချိန်မှာကျွန်မအခုလူချင်းလေးပေါ့စာပေလောကတစ်ခုကိုကျွန်မရောက်လာတယ်။အဲ့ဒါကလည်းဘာလဲဆိုတော့ကျွန်မရဲ့ပန်းနိုင်ရင်ကျွန်မယုံကြည်ရပေါ့နော်ကျွန်မဒီလမ်းလေးကိုအငြင်းရှောက်နေရင်ဒီလမ်းမကြီးပေါ်မှာကျွန်မကောင်းကောင်းလေးပပရရရှောက်နိုင်နေဆိုရဲယုံကြည်ချက်တစ်ခုနဲ့ကျွန်မရှောက်ရင်းရှောက်ရင်းဒီစာပေလမ်းကိုလည်းကျွန်မရောက်လာတယ်အဲ့ဒီတော့ဟိုပေါ့ဒီစာပေမှာဆိုလို့ရှိရင်လည်းပေါ့နော်ကိုတည်ခြင်းနဲ့ရတာရှိနေအဲပေါ့ကြည်ဟာရှိနေအဲတိတာရှိနေအရာရာပေါ့နော်အခုဆိုလို့ရှိရင် political buy-in ရှိနေအဲ့ဒီဟာတွေအကုန်လုံးကိုတစ်ခုချင်းလေ့လာခြင်းလေ့လာခြင်းအပြင်ဒီစာပေတွေအားလုံးကျွန်မလူချင်းနဲ့စာပေကိုနောက်ဆုံးပေါ့ကျွန်မကနေပြီးအများကြီးပေါ့မလုံနိုင်တဲ့နေရာမှာကျွန်မလူချင်းနဲ့အစ်စ်လေးကျွန်မတက်ချင်တဲ့အချက်တွေအဲ့ဒါတွေအကုန်လုံးကိုရရဆိုတာကိုကျွန်မကြုံကြည်ရပေါ့နော်အခုလည်းလက်တွေ့မှာလည်းကျွန်မအဲ့ဒီရောက်လောက်အဖြစ်ကိုကျွန်မရတယ်အဲ့လိုမျိုးပေါ့နော်အဲ့ဒီကြောင့်မို့လို့ဒီညောင်းကိုဘာပြောမလဲဆိုတော့ဒီကလေးတွေဆိုရင်လည်းဒီကလေးတွေဖြစ်ဖြစ်ကျွန်မဘာပြောလဲကိုရှောက်ချင်တဲ့ပန်းနိုင်ရဲ့လမ်းကိုရင်းရင်းကြည်ကြည်နဲ့ရှောက်ဒါပေမဲ့ဒီလေးရှောက်တယ်မနေ့ကမရှောက်ဘူးဆိုရင်တော့မရဘူးအဲ့ဒီရှောက်လမ်းကြောင်းလေးကိုတော့နှိမ့်ရင်းတော့ရှောက်ရမယ်ဒီလမ်းလေးရှောက်ရင်းရှောက်ရင်းနဲ့ဒီလမ်းလေးကခက်နေလေစုခုတ်ရှိနေလေကိုဒီစုခုတ်လေးကိုပဲတာတာရရလေးရှောက်သွားနိုင်တဲ့လမ်းဖြစ်တယ်ခုခေတ်လူငယ်ဆိုလို့ရှိရင်လည်းသူတို့ရှောက်လို့ရတဲ့လမ်းတွေရှိရဲ့အဲ့ဒီဟာတွေကိုလေ့လာရင်းနဲ့ကိုပုံမှန်လေးရှောက်မှဆိုလို့ရှိရင်ကိုတကယ်ကိုအောင်မြင်တဲ့ညာတစ်ခုရဖို့တင်ချရဲဆိုတာကိုတော့ကျွန်မရင်းရင်းကြည်ကြည်ပြောနိုင်ပါတယ်ပို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ပြောပြပေးပါအောင်ရှင်
American သမ္မတရဲ့လှုပ်ရဟာနိုင်ငံအကျိုးကိုထိခိုက်နိုင်တယ်လို့ဆိုပြီးထောက်လိုက်ရေးစစ်ဆေးမှုချုပ်ကိုအတွင်သတင်းပေးခဲ့သူရဲ့ရှေ့နေတွေကသူ့အမှုတွေဘသူဘဝဖြစ်တယ်ဆိုတာကာကွယ်ထားဖို့အရေးကြီးတယ်လို့အလေးထားပြောကြားလိုက်ပါတယ်။အတွင်သတင်းပေးတိုင်ကြားသူနဲ့လွှတ်တော်အမတ်တွေတီးခြားတွေ့နိုင်ဖို့အတွက်ဒီမိုကရက်အမတ်တွေရော Republican အမတ်တွေနဲ့ပါအစီအစဉ်လုပ်ခဲ့တယ်လို့ရှေ့နေ Andrew Barker ဦးဆောင်တဲ့အဖွဲ့ကတင်းငွေနေနေတော့ကကြီးညာချက်ထုတ်ပြန်ပါတယ်သမရအကြောင်းအတွင်သတင်းပေးတိုင်ကြားသူရဲ့လုံခြုံရေးဟာပြီးခဲ့တဲ့တစ်ပတ်အတွင်းမှာပို့ပြီးတော့ဆွေးရင်စရာဖြစ်လာခဲ့ပြီးပို့ဆိုးမယ်လို့မျှော်လင့်တဲ့အကြောင်းအမျိုးသားထောက်လိုင်းရေးညွှန်ကြားရေးမှူးရုံးကိုပေးပို့တဲ့စာမိတ်တူကိုလည်းရှေ့နေအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ဆိုမာလီနိုင်ငံမှာဆိုမာလီတပ်တွေအတွက်စစ်ရေးအကူအညီပေးနေတဲ့အမေရိကန်တပ်တွေအုံပြုတဲ့လေတပ်အခြေစိုက်စခန်းတစ်ခုအပေါ်အယ်ရှာဘတ်စစ်သွေးကြွတွေကတိုက်ခိုက်ခဲ့တယ်လို့လုံခြုံရေးသတင်းရကွက်တွေကပြောပါတယ်မိုဂါဒီရှုမြို့တော်ရဲ့အနောက်ဘက်ကီလိုမီတာ60လောက်မှာရှိတဲ့ Lower Shabelle ဒေသကဘယ်လီဒိုဂယ်လေးစိတ်အပေါ်ကားနှစ်စီးသုံးပြီးတော့ဆစ်သွေးကြွတွေကအဝေးထိန်ဖောက်ခွဲခဲ့ပါတယ်။ဆိုမာလီဆိုင်ရာအမေရိကန်သားမတ်ကြီးကတိုက်ခိုက်မှုတွေကိုအပြစ်တင်ပြီးပြန်လည်တိုက်ခိုက်ခဲ့တဲ့ဆိုမာလီလုံခြုံရေးတပ်တွေရဲ့ဆောင်ရွက်မှုကိုချီးကျူးခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနဲ့ကျွန်းမြောက်ဦးနယ်မင်းပြားမြို့နယ်တွေကနေမြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်ဖွင့်ပေးဖို့အတွက်ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့နေရာမှာလက်ကင်ဖုန်းကနေတဆင့်အင်တာနက်ကိုအားကိုအားထားပြုရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာကကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့နာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.